அதனாலே எங்கிட்ட ஆயா ஆசை கொண்டே கோர தகரை சொந்தவைய கொண்டு சென்னாடு சென்னாயே சனவரில சௌசரிய தமாபூசா தமாதவிய கண்ணா யகோட அப்போ சிந்தாரி பௌத்தரா சிஞ்சு தயாரிதனாரோ தீரேஞ்சபாதவே கண்ணாகு சிவோனதே சின்னம்யாயி மகாகருணா கம்பு அயோஜு காத்தீஜு அதோ ஒன்னாபநாம ஆதிதா காட்டாவு யசு பூசோ ஜெப்சி சாத்திஞ்சாய யோகி பியபமேயங்காலங்கி கிரங்கதோ லோகாஹிதாய நாதோ நமோ மா கருணிகதா யோ நாதோ விதிவாயி နာထာမိညာခြင်းရှင်တို့ပြဖျားသည်ကပ္ပကောတိဟိပိဂရေကဘာအေကတ္တိချာလို့ဖြင့်တော်လဲအဘေမယံယေတွင်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်မှတော့ကာလလေးအတင်ချင်းဒိဋ္ဌိတို့မှာအရှိကြသောကာလဘတ်တော်လောကဟိတယတတလောကဤအကျိုးစီးပွားအလုံးငါ အတိတောကရဏိယောသအသက်ချင်းလည်းငါမေတ္တာကြည်မာသမိဒါနံတထာဇနိစဉ္ဇိဟုကျတိချဝေငါသည်အစုအလုံးခဲ့ရသောပုရောဟိတ်ကရုဏတော်ဘုရားဖြစ်ရန်ဤတန်ကြောကိုအထုတော်မူရသည်ဖြစ်၍ခေရန်လက်ချင်းမြေလုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မညင်သူ ကတောဘဝတဏ္ဍိပညာစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏိကတ္တသတ္တဝါမြတ်ယဝေသာကေသောသနာချင်းခင်မာကရုဏာရှင်ဖြစ်တော်မူသောတဏ္ဍတတဝိနိယမြာစွာသတ္တဝါဤချမ်းသာစီးပွားလူလာကောင်းတာကုံမောင်းခါသည်ဖြင့်နာထာမြညာသူရှင်တော်မြတ်ဖျားအား နမောယုတိပြောင်းကြောင့်မံကိုလျော၍ကရောယောကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်ပသွေဖြစ်ပါစေတည်းမာသာမာသာမြတ်ဗုဒ္ဓအဖို့ရှင်သာရိပုတ္တရာအချင်းယောဟု ရသမြတ်ပေါ်မှာရှင်သာရိပုတ္တရာဘယ်လိုကြီးညိုရဲဆိုတာဒီမတ္တကိုသိရှိနိုင်ကြပြီတဲ့ခါဘုရားဗုဒ္ဓဝင်သူတော်စင်းနေအနေနဲ့ဘုရားမြတ်စွာရဲ့ဘုံမျိုးသိပြီမိမိတို့အနေနဲ့ကိုဘုရားကိုဘယ်ပုံကြီးညိုကြတာလဲလို့ဆိုတာကိုယ်ကိုစမ်းသစ်ကြည့်ဖို့လို့ပေါ့နော်လောကမှာကိုယ်ပဲဘာသာတရားတွေမှာ ဘာသာတိုင်းဘာသာတိုင်းလို့သူတို့ဥထိတ်ထားတဲ့ဘုရားဆိုတာရှိတယ်။ဒါကတော့ဘောရတဲ့ခုပေါ့နော်။ဓမ္မကိုကိုယ်ပဲတဲ့ဘာသာတရားရှိတယ်။ဓမ္မကိုပဲခေါ်ဆိုတဲ့နာမည်နဲ့ကိုယ်ပဲတရားရှိတယ်။တခြားနာမည်တွေပြည့်ပြီးတော့ကိုယ်ပဲကြတာလည်းရှိတယ်။သို့တော့ကောင်းကင်ဘုံကတကုရှင်ကိုကိုယ်ပဲတဲ့လို့ဆိုတဲ့နေရာမှာတကုရှင်ရဲ့ အနန္တတကုကိုယုံကြည်ပြီးတော့ကိုယ်ဝယ်တာမတူတဲ့သဘောလေးတွေကိုဘုရားဗလာဝင်တွေသိဖို့လို့ပေါ့သူကိုယ်ဝယ်နေတဲ့ဘုရားကရောဘယ်လိုဘုရားမျိုးလဲသူများတွေကိုယ်ဝယ်တဲ့ဘုရားကဘယ်လိုဘုရားအငင်းပွားဖို့မဟုတ်ကိုယ်ဆိုင်တာကိုယ်ဝယ်တာနော်ငင်းမှုပွားဖို့မဟုတ်ဘူးသို့တော့ကိုယ်ကိုယ်ဝယ်တဲ့ဘုရားအကြောင်းကိုသိဖို့လို့အဲ့ဒါတော့သိအောင်တော့ ပါလို့တည်အောင်လုပ်လို့တယ်သိပြီးတဲ့အခါကိုကိုယ်ဝယ်မှုတွေမမအောင်ကိုယ်ကိုအတိညာနဲ့ဆုံးဖြတ်ဖို့ဘာသာတရားတွေနဲ့ပတ်သက်ပြီးလောကမှာအလုံးများတယ်ကိုယ်ဝယ်မှုတွေအလုံးများတယ်အဲ့တော့တခြားဘာသာတရားတွေကတာထားဘုရားဘာသာဝင်တွေကိုယ်ဝယ်တဲ့ ်မြတ်စွာဘုရားဗုဒ္ဓလို့ဆိုတဲ့ဘုရားဘုရားဘာသာဝင်ကိုတဲ့ဘိုးဝယ်တဲ့ဘုရားဟာကောင်းကင်ဘုံကသဘောရှင်မဟုတ်ဘူးလူသာမွေးတဲ့လူသားတူပဲတော်တော်လူသားတူဖြစ်ခဲ့တယ်လည်းဘာလို့ကိုယ်ပွက်ရလဲလို့ဆိုလို့ရှိရင်ကိုကျင့်တရားအချင်းလည်းဘယ်သူနဲ့မှမတူအောင်ပြည့်စုံတယ်ပညာအနေထားအချင်းလည်းဘယ်သူနဲ့မှမတူအောင်ပြည့်စုံတယ်ဒီတရားတို့ပညာတို့ရလာဒီစနစ်တစ်ခုရဆွတ်လွတ်မြတ်တာခံပြီးတော့ပါရမီတော်တွေမြေပေါင်းများသဘာဝပေါင်းများဆိုတာဖြစ်ကျင်လာမှာဘုရားဆိုတာဖြစ်တယ်ကိုယ်အားလုံးတရားချင်းကတရားစင်ပြိဿတို့မိမိတို့ကိုယ်တိုင်လည်းဗုဒ္ဓဖြစ်ချင်မလားဖြစ်ချင်လို့ရှိရင်ဖြစ်ခွင့်ရှိတယ်ဘုရားကတရားဖြစ်ချင်လို့ရှိရင်ဖြစ်ခွင့်ရှိတယ်ဖြစ်တဲ့နည်းလမ်းတွေရှိတယ်လောက်ရမယ်မလောက်ဘဲနဲ့တော့ဘာလည်းခုမှမဖြစ်ဆိုလိုတာကအချောင်းဘုရားမဖြစ်ဘူးလို့ဘုရားကလည်းနေကြတယ်ဒုတိယကနေပြီးတော့ဘုရားဖြစ်ကိုယ်ဝယ်လိုက်တာလည်းဘုရားဖြစ်တာမျိုးမဟုတ်ဘူးအားလုံးဒီဖျားဖြစ်တဲ့ဆိုတဲ့ပုံပုံကအတိညာလောကကြီးမားတဲ့ပုံပုံဖြစ်ရတယ်။အဲဒီလိုကြီးမားဖို့အတွက်ဖျားအလောင်းတွေပါရမီဖြည့်ရတယ်၊ဆွတ်လို့ရတယ်၊မေတ္တာခံရတယ်။ခန္ဓာကရွတ်သွားတဲ့ပဏာမကထာတယ်။လက်ချေမျက်လုံးအသက်ဆုံးလျက်နှလုံးစိတ်ဝံကိုရောဤပြန်မှန်းခြင်းတို့စကားရာရာပေးဆက်ပြီးတော့မိမိရဲ့ဘဝမှာပိုင်ဆိုင်တာတွေအလုံးကိုပေးဆက်ပေးဆက်ပြီးတော့ပြင်ပပန်းပန်းဖြည့်တာပါရမီဖြည့်ပါရမီဖြည့်တယ်ဆိုတာစိတ်ဓာတ်ကိုလေ့ကျင့်တာပဲလေ့ကျင့်ရင်စောင့်ရတတိထက်တယ်ဆိုတာကတိလောက်ကိုင်းနေကြတာနဲ့မေတ္တာမလက်တွေ့အားဖြင့်ချင်းရှားတယ်လေအာဂဇာသမားတွေရောမိမိအာဂဇာအတွက်လေ့ကျင့်ဒါပဲလုပ်လို့မလေ့ကျင့်ပဲနဲ့ဘာကူမှမဖြစ်ဘူးလေ့ကျင့်ပြီးတော့စွမ်းအားတွေတက်လာအောင်လုပ်ရအဲ့လိုတက်လာမှစွမ်းအားပြည်လာမွေးကလေးကဘယ်အမွေးလာတာမဟုတ်ဘူးသူကဒါကြောင့်ဝင်စွမ်းအားပြည်အောင်လေ့ကျင့်လူတိုင်းလူတိုင်းဟာလေ့ကျင့်လို့ရပါရမီလို့ဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းကိုပါရမီလို့ခေါ်တယ်ပါရမီဆိုတာကိုယ်အတွက်စဉ်းစားဖို့အများအတွက်စဉ်းစားတဲ့အများကောင်းစားဖို့အကုန်လုံးနိုင်တဲ့ဆွတ်လွတ်တဲ့နိဒာခံတဲ့အဲဒီလိုဖြစ်ခြင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်အလုံးမြင့်မြတ်တယ်။ဘာဖြစ်လို့မြင့်မြတ်တယ်လို့ပြောလဲဆိုရင်လူတွေဟာကိုယ်အရေးပဲကိုယ်စဉ်းစားတာလေ။ကိုယ်အတွက်စဉ်းစားမယ်၊ကိုယ်မိသားစုအတွက်စဉ်းစားမယ်၊ကိုယ်ဆွေမျိုးအတွက်စဉ်းစားမယ်။ဒါပဲလူကြီးဆိုတာအဲဒီလိုပဲဒီထဲကထွက်မသွားနိုင်ဘူး။ဘုရားလောင်းကြတော့သူ့အတွက်လည်းမစင်တာဘူးသူ့ဆွေမျိုးအတွက်လည်းမစင်တာဘူးအားလုံးအတွက်ဆိုတဲ့ချုပ်ငုံပြီးတော့အများကောင်းစားဖို့အတွက်ဆိုတဲ့အလုပ်လုပ်တယ်ဒါကြောင့်အများသံဃာတွေရဲ့အကျိုးစီးပွားကိုလိုလားတာမေတ္တာလို့ခေါ်တယ်အဲ့ဒီမေတ္တာဆိုတာဟောအများသံဃာတွေအကျိုးကိုလိုလားပြီဆိုတဲ့ဒီစိတ်ဓာတ်ရှိလာပြီဆိုရင်အများရဲ့ကောင်းကျိုးကိုဆောင်ရွက်တဲ့ကိုယ်ဆောင်ရပြည့်တဲ့နဲ့အစမပြေဒုက္ခရောက်တယ်ပြဿနာတတ်တယ်ပရဝါမျိုးတွေ့တယ်ပါအကျဉ်းတရားထားတယ်ဆင်းရဲဒုက္ခလွတ်စေခြင်းအဲ့ဒါကိုမှတခါမိမိအကျိုးစီးပွားကိုဆောင်ရပြည့်တဲ့ပုဂ္ဂိုလ်တစ်ဦးတစ်ယောက်ဟာကြီးပွားတွေ့တဲ့ပိုင်းလဲခြေလစီမနာလိုရာမျိုးမဖြစ်ဘူးဝန်သားလေမေတ္တာကရုဏာမုဒိတာလို့လဲဒီသူရင်ထဲနှလုံးထဲမှာအခိုင်အမာတည်ဆောက်နေတာဘုန်းကြီးတို့တကယ်ဘုရားဖြစ်ခြင်းလေဆိုရင်အဲ့ဒီဘယ်လိုလုပ်တရားတွေရှိလို့ဆိုအခိုင်အမာတည်ဆောက်နေတာကိုယ်အရေးကိုမစင်စားရနဲ့ဘုရားအားလုံးရဲ့အရေးကိုစင်စားပြီးတော့စွန့်လွတ်ခြင်းနဲ့တာခံခြင်းဆိုတာပဲနောက်ဥပိ္ပခာဆိုရင်ရင့်ကျက်တဲ့ဇမဝိဟာရတရားဥပိ္ပခာဆိုတာကိုယ်ပေါ်မှာစော်ကားနေဖြစ်စီချီးမွမ်းနေဖြစ်စီစော်ကားလို့လဲမောင်ဒီစိတ်မဖြစ်ဘူးကိုကိုဒီသာပေကူညီလို့လဲမေတ္တာစိတ်အလောက်ကြီးမချဘူးဆိုလိုတာကစော်ကားသူနဲ့ကူညီသူဒီနည်းဥပမာဓာတ်လူထားနိုင်တဲ့စိတ်ဓာတ်မျိုးလို့ဆိုတယ်ဥပိ္ပခာဆိုအဲ့ဒါလို့ပြင်းရင်အေးချမ်းတဲ့စိတ်ဓာတ်မျိုးနဲ့အခြေခံပြီးတော့မှဒါနပါရမီကိုဖြည့်တယ်ဆိုတဲ့အခါမှာ စင်သုံးစင်းနဲ့ဖြည့်ကြဘုရားဖြစ်ဖို့ဆိုတာလေ့ကျင့်ပါရမီဖြည့်တယ်ဆိုတာမြင့်မြတ်တဲ့လုပ်ငန်းတွေကိုသစားသစားလုပ်လာကိုရှိတဲ့ပစ္စည်းကိုအများအတွက်ထူရဲချမ်းနဲ့ပိတ်ကမ်းနဲ့ဆွန့်ကျဲတဲ့ဒါနပါရမီအေးအပြင်ပစ္စည်းတွေထူယုံနဲ့ပဲအားမရဘူးကိုယ့်ရဲ့အသွေးအသားဆိုတာမျိုးထိအောင်လူတန်းလာနိုင်ပြီဆွန့်လွတ်နိုင်လာပြီဆိုရင်ဒါဒါနဥပပါရမီလို့ခေါ်နောက်တစ်ခါမိမိရဲ့အသက်ကိုတောင်မှပဲဆွန့်လွတ်နိုင်လာတယ်ဆိုတဲ့အခါကျဒါနပရမတ္ထပါရမီလူတန်းမှုအဆင့်30အပြင်ပစ္စည်းလူတာကတစ်ခုအတွင်းပစ္စည်းလူတာကတစ်ခုအသက်ကိုပါလူတာကတစ်ခုလို့ဆွန့်လွတ်တာအနစ်နာခံအဲ့လိုပါရမီ7ပါးကိုဖြည့်ဖြည့်တဲ့နေရာမှာဆွန့်လွတ်အနစ်နာခံမှုတွေနဲ့သူရဲ့စိတ်ကရင့်ကျက်လာရင့်ကျက်လာတယ်အဲဒါမှတိမှတ်လာတယ်တည်ငြိမ်လာတယ်တည်ငြိမ်လာတော့မှအမှန်တရားကိုသိတဲ့အဋ္ဌဉာဏ်ရအောင်ချက်ချက်ပြုတ်ကုန်အားထုတ်ရတယ်လမ်းကြောင်းကြီးရှိတဲ့အတိုင်းပဲသီလဆိုတာကပထမကျင့်သုံးရတယ်သီလကျင့်သုံးပြီးတဲ့နောက်သမာဓိဆိုတဲ့စိတ်ဟောတယ်သမာဓိခြေခံပြီးတော့မှပညာဖြစ်အောင်ဘဂဝီမှာအမှန်တရားကိုဖုံးကွယ်နေတာလေအများကြီးရှိ။အဲ့ဒီအမှန်တရားကိုဖုံးကွယ်နေတဲ့အရာတွေကိုရှင်းလင်းပြီးအမှန်တရားသိအောင်ကြိုးစားအထုတ်ခြင်းဆို။အဲ့ဒီပညာတွေရလာပြီဆိုတဲ့အခါအင်တမထူးချွန်တဲ့ဒီထူးခြားတဲ့အရာခတဲ့ကိုပိုင်ပိုင်နိုင်နိုင်ကြီးသိနိုင်တဲ့သဗ္ဗညုတဉာဏ်ဆိုတာသိချင်လို့ကြည့်လိုက်တာနဲ့တကယ်လည်းအားလုံးကိုသိနိုင်တဲ့စွမ်းရည်တည်းရှိတဲ့သတ္တဉာဏ်ဉာဏ်ဆိုတာရမှာဗုဒ္ဓဆိုတာဖြစ်တာအဲဒီဗုဒ္ဓဆိုတဲ့ဘုရားဟာလူကမွေးတဲ့လူသားပဲသို့တော့တာမန်လူသားလျောက်တော့မဟုတ်ဘူးအလွန်ထူးခြားတဲ့သစ္စရိယမနုဿအံဩဝေကောင်းတဲ့လူသားတူတူပြောတာအခုဘုရားဝါသာဝင်သူတော်စင်တွေကိုယ်ပိုင်နေတဲ့ဘောဓမဗုဒ္ဓဆိုတာအိမောတာတောင်ချေမှာဒီကနေ့ခေတ်တော့ဒီဘောနိုင်ငံလို့ခေါ်တယ်အိမောတာတောင်ချေကကပိယဝဆိုတဲ့မြို့မှာသူကပိယဝမြို့ရဲ့ဦးစီးကောင်းဆောင်ဘုရင်ဖြစ်တဲ့သုတ္တရဏနဲ့ဘေရောမာယာတို့ကဖောင်းမြင်တဲ့သာယရဏတူဖြစ်တယ်အဲဒီလိုဖောင်းမြင်လာတဲ့ဘုရားလောင်းကသူကသူဆုံးလို့နိတ္တခံပြီးတော့တရားရှာတယ်မှန်တရားသိအောင်ကျိုးစားကျိုးစားပြီးအတွက်ကြောင့်35နှစ်အရွယ်မှာဘုရားဖြစ်လာ။ဘုရားဖြစ်တယ်ဆိုတာဘယ်လိုဖြစ်သွားတာလဲ။အခုဒီရုပ်ွားတော်အနေနဲ့ကိုးဝယ်ထားတဲ့ပုံမျိုးချစ်ချစ်။ဒါတွေကပကြီးဆရာကမှန်းဆပြီးတော့ပကုဆရာတွေကမှန်းဆပြီးတော့ထုလုပ်ထားတယ်။အဲလက်တော်ပုံစံအမျိုးမျိုးထားတဲ့မုဒ္ဒရာတွေနဲ့မျိုးစုံဒါတွေကတော့ပကုဆရာတွေရဲ့စိတ်ကူးလို့ပြောအောင်ရသော်ဘုရားသခင်ကိုရောမြဗုဒ္ဓလို့ဆိုတာပါလဲဆိုရင်အမှန်တရားကိုသိတော်အမှန်တရားဆိုဒီမှာဘုရားတွေတင်ချစဉ်းစားကြည့်အမှန်တရားလို့ဆိုတာဟာ၄မျိုးပဲရှိတယ်၄မျိုးဆိုတာဒုက္ခဆိုတာအမှန်တရားပဲဒုက္ခဖြစ်ကြောင်းသမုဒယဆိုတာအမှန်တရားပဲဒုက္ခချုပ်ငြိမ်းရန်និရောဓဆိုတာအမှန်တရားပဲဒုက္ခချုပ်ငြိမ်းရန်นิโรธะโดยဆက်ရောက်ကြောင်းအကျင့်ဆိုတာမှန်တရားပဲဒီမှန်တရား၄ခုကိုပိုင်ပိုင်နဲ့နဲ့သိပြီဆိုရင်တဏှာဟုတ်ကလွတ်နိုင်တဲ့ဤလန်းကိုသိရှိသွားနိုင်တယ်ပေါ့အဲ့ဒါကိုဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်ဘုရားတို့တွေရထားတာဘာရလို့ဆိုရောဟာရထားတယ်ဒီလိုပဲကိုယ့်ကိုယ်အလေးနဲ့ထိုင်စဉ်းစားကြည့်မှာဒီဘဝရထားတာဟာခန္ဓာငါးပါးကိုရထားအဲ့ဒီခန္ဓာငါးပါးရထားတာဟာဘာရထားတာလို့ပြောလို့ရှိရင်ဒုက္ခကြီးတစ်ခုရထားတာဘာလို့ဒုက္ခရထားတာလို့ပြောမယ်ဆိုလို့ရှိရင်ဟိုဘဝမှာပြောစရာမရှိဘူးတော့မဟုတ်ပြောစရာရှိတယ်ပျော်ရတယ်သို့တော့အဲ့ဒီအပျော်ဟာသာဝရပျော်နိုင်တဲ့ပျော်လားလို့ဆိုမဟုတ်ဘူးနော်ဘဝကိုအကြောင်းပြုပြီးတော့ပျော်စရာရှိတယ်သို့တော့စိတ်ညစ်စရာလည်းရှိတယ်အဲ့ဒီပျော်စရာနဲ့စိတ်ညစ်စရာနှစ်ခုထဲမှာလောကလူသားတွေဟာပျော်စရာတစ်ခုတည်းပဲတွေးပြီးတော့ပျော်နေရတာဖြစ်တယ်ပေါ့။ကဲသေးသေးချာချာစဉ်းစားကြည့်လူတိုင်းလူတိုင်းရဲ့ဘဝ နော်မိခင်ဝါကကျွတ်လာပြီးယူဘဝရောက်လာတဲ့အချိန်ကနေစပြီးတော့ဖြည်းတဖြည်းဖြည်းလူပြိုလာတာလားတဖြည်းဖြည်းပိုသွားတာလားဒါဆုံးကြတော့အသက်ရှင်လျက်တက်ကနေပြီးတော့ဆက်ပြီးတော့ထာဝရအသက်ရှင်တာလားနောက်ဆုံးသိသွားတာကဲရရေဟာပိုလာတော့နာရာတို့သေရာတို့ကြိုက်သလားမကြိုက်ဘူးလား
ကြိုက်ပါဗျာ
ဒါပြင်ခေါင်းကြီးတို့လည်းမကြိုက်တာတွေပဲရနေတယ်ဆိုတော့ဒီပေါ်တယ်ပေါ်မှန
်ပ
ါကိုကြိုက်တာတွေကနည်းနည်းပဲကြိုက်တယ်လေမိသားစုနဲ့ကြောက်ပါပါနေရတယ်၊တွားရတယ်၊လာရတယ်၊စားရတယ်၊တောင်းရတယ်၊လဲရတယ်၊ပတ်ရတယ်ဒါလေးတော့ကြိုက်ရမှာပေါ့နော
်မှန်ပ
ါသို့တော့တွားရင်၊လာရင်၊စားရင်၊တောင်းရင်၊အိပ်ရင်နော်လဲရင်ပတ်ရင်လည်းမပြတ်လာတော့ဘူးဆိုပေါ်လာတယ်ဒီထဲကယောဂဝေဒနာတွေရလာတယ်နောက်ဆုံးကတည်သွားတယ်ဆိုအဲ့ဒီလူတွေကဖြစ်ချင်တာဖြစ်တာလားမဖြစ်ချင်တာဖြစ်နေတာလားအဲ့ဒါကိုပြောတာဒုက္ခလို့ဆိုတာပြောတယ်နော်ဒုက္ခဆိုဒီမှာကိုထင်တာတွေဘာတစ်ခုမှမဖြစ်ဘူးကိုထင်တာတွေဘာတစ်ခုမှမဖြစ်ဘူးကိုဖြစ်ချင်တာတွေဖြစ်လာတာမဟုတ်ဘူးကိုမဖြစ်ချင်တာတွေဖြစ်ကိုရထားတာမအိုခြင်းလိုလည်းနေလို့မရဘူးမနာခြင်းလိုလည်းမရဘူးမသိခြင်းလိုလည်းမရဘူးအိုခြင်းတန်အိုသွားမှာပဲနာခြင်းတန်သာသွားမှာပဲသိခြင်းတန်သိသွားမှာပဲဆိုတဲ့ဒီအခြေအနေတရက်ကိုဖြစ်ပေါ်စေတဲ့ဘဝကြီးတစ်ခုကဘယ်လိုလုပ်ပြီးအကောင်းဆုံးဆုံးဖြတ်လို့ရလဲမရနိုင်ဘူးလို့ပြောလို့ဆိုတာနော်မှန်ပါဘူးအဲ့တော့ဘဝကြီးကိုကျင့်သက်စေအောင်ဒုက္ခပဲအဲ့ဒီကျင့်သက်စရာမကောင်းတဲ့ဒုက္ခကြီးဟာသူ့ဘာသူဖြစ်နေတာလားလို့ဆိုတော့ဘဝလိုချင်မှုဆိုရင်တဏှာကြောင့်ဖြစ်တယ်။ဒီနေရာလိုချင်တယ်ဘဝမှာပြောတယ်ရချင်တယ်ဆိုတဲ့ပြတာမှုတွေလိုချင်မှုတွေဒါတွေကလူရဲ့စိတ်ကိုလွှမ်းခြုံထားနေတဲ့ကြောင့်စဉ်းစားကြည့်လေအခုလိုအိုကြီးအိုရနာရတရားတွေဘဝမျိုးကြီးနောက်မဖြစ်ဖြစ်တော့ပါဘူးဆိုတာအပြောနဲ့လားတကယ်ကိုလုံးဝမဖြစ်ချင်တော့ဘူးလားလို့ဆိုလို့ရှိရင်မဖြစ်ချင်တော့ဘူးလို့ဆိုလိုက်ရင်တော့ပဲသူကမဖြစ်ရင်တို့ဘာလို့မှမလုပ်ဖြစ်သွားလို့။နော
်
ဘဝတဏ္ဍာဆိုတာရှိတယ်ဖြစ်နေမှုပုံမှာတွေ့တာနေလူတွေကမျောလင့်တာကဓိဋ္ဌိကောင်းတဲ့ဘဝဓိဋ္ဌိကောင်းတဲ့ဘဝ။မနေ့ကငါဆိုရင်ဓိဋ္ဌိကိုအစဉ်ပြေလိုက်မယ်ထင်လား။မှန
်ပါဘူး။
နောက်နေ့ဆိုရင်ဓိဋ္ဌိအစဉ်ပြေလိုက်မယ်ထင်လား။အခုတရုတ်နှစ်တဲ့ကူလေလာပြီလူတိုင်းတို့လည်းနှစ်တဲ့ကူဆိုမျောလင်းရတယ်မမေးကြဘူးလားဒီနေ့နှစ်တဲ့ကူကဘာလဲတော့မြင်းဆိုတော့ပြောတယ်နော
်မှ
န်ပါဘာနဲ့ဝက်နဲ့နှစ်တဲ့ကူရရှိတယ်မြင်းနဲ့နှစ်တဲ့ကူရရှိမျောလင်းချက်တွေကိုပြပြတာပ
ါမှ
န်ပါဗျာမြန်မာတွေလည်းတူတူပဲလေတချမ်းကြလို့ရှိရင်ကျွဲစီစင်တာလားဘာစီစင်တာတော့ကြည့်တယ်ချာမျောလင်းချက်တွေနဲ့ကြည့်ကြတယ်တကယ်တော့မျောလင်းချက်အတိုင်းဖြစ်ချင်မှဖြစ်တာသူကသူအကြောင်းတရားဆိုတာသူကသူရှိနေတာအဲ့ဒါတွေကိုသိတဲ့ပုဂ္ဂိုလ်ကဗုဒ္ဓပဲပေါ့အကုန်ပိုင်ပိုင်ခြားခြားကိုပြပြသိတယ်အဲ့တော့ဒုက္ခဆိုတာလည်းသိတယ်ဒီဒုက္ခဘာကြောင့်ရနေတာဆိုတာလည်းသိတယ်ဒါဖြင့်ဒီဒုက္ခကလွတ်မြောက်ဖို့ဒုက္ခလုံးဝချုပ်ငြိမ်းဖို့ဆိုတာရောဖြစ်နိုင်လားဆိုဖြစ်နိုင်တယ်လေအဲ့တော့ဘာနဲ့ဖြစ်အောင်လုပ်ရမှာလို့ဆိုဒုက္ခနိရောဓဂါမိနိပฏิပဒါလို့ဆိုတယ်ဘဂဝေရှင်ပါအရှင်ပြာကိုရသော်ပြာဟောတယ်။ဒါပေမဲ့စัจ जा တရားတော်ထဲမှာသင်္နေရှားရှားနော်အယပေဝအရိယောချင်းကီကောမေဘောတိယတိရံသမ္မာဒိဋ္ဌိသမ္မာ။ဘုန်းကြီးတို့တွေဒုက္ခကိုမရချင်ဘူးဆိုရင်အမှန်မြင်ဖို့လိုတယ်တဲ့။သမ္မာဒိဋ္ဌိအမှန်မြင်ရမယ်။အမှန်မြင်ဖို့အတွက်မှန်ဆသနိုင်ရမယ်သမ္မာသင်္ကပ္ပ။အဲတော့အမှန်မြင်ဖို့အတွက်မှန်ဆသတာဒီမစင်ကြီးမစင်သားပဲနေလို့ရှိရင်မှန်ပြီးလို့ဆိုတော့ဘလို့မှဖြစ်တယ်မှန
်ပါဗျာ
ခုနကပဲစဉ်းစားကြည့်လေခုနကအမှန်စဉ်းစားကြဘဝရေးဆိုတာဉာဏ်ဆရာကြီးရဲ့လားဘုံဘုံစိတ်ပြည့်ဆရာကြီးလားလို့ကြည့်လိုက်ရင်ဉာဏ်ဆရာကနည်းနည်းစိတ်ပြည့်ဆရာကများများမှန်ပါဗျာအဲ့တော့စိတ်ပြည့်ဆရာတွေကောင်းတယ်လို့ဒီလိုစဉ်းကြီးစဉ်းစားနိုင်တာတွေ့တော့နိုင်တာသမာသင်္ကပ္ပပဲအဲ့လိုသမာသင်္ကပ္ပနဲ့စဉ်းကြီးစဉ်းစားလိုက်တဲ့အခါမှန်ပြန်လေဘဝကြီးရဲ့သိသမာဓိဋ္ဌိအဲ့လိုလုပ်ဖို့ဟာအိတ်နေလို့မရဘူးတဲ့သမာဝါယာမစူးစမ်းဖို့လိုတယ်ကိုယ်စိတ်ထဲမှာဒါအမှန်မြင်မှုအတွက်အမှန်မမြင်နိုင်တော့အောင် ဟန္တာနှောက်ရက်တည်းရှိတယ်ဥပမာပဲကြည့်ကောင်းကင်ယံမှာလာမင်းကြီးထွက်နေတယ်သို့တော့တိမ်တိုက်တွေဖုံးနိုင်ရင်လာရအောင်တာပါလားတာပ
ါ
ပါအဲ့ဒီတိမ်တွေကိုရှင်းပြနိုင်မှလာရအောင်အတင်းနေထို့တူပဲသူတွေရဲ့အသိစိတ်ထဲမှာစိတ်ကိုဖုံးသွင်းပြီးတော့အသိဉာဏ်မရအောင်ဖုံးသွင်းနေတဲ့တိမ်တိုက်တပွဲဖြစ်နေတာတွေကဘာတွေလို့ဆိုရင်လူချင်းတဲ့စိတ်တွေမုန်းပြီးတဲ့စိတ်တွေဆုံးနေတဲ့စိတ်တွေစိတ်ကူတဲ့စိတ်တွေတဏှာဖြစ်နေတဲ့စိတ်တွေဩရတွေကစိတ်ကိုလွန်မိုးနေတာပဲ
မှန်ပါအ
ဲ့လိုလွန်မိုးနေတဲ့အတွက်အမှန်မြင်မှုဆိုဖြစ်မလားဖြစ်မလားတဲ့အခါကျတော့အမှန်မမြင်မှုဆိုကြတဲ့ကသူကမှားတာလေမြင်နေတယ်ပေါ့အဲ့ဒီအမှန်မြင်ပြီးတော့ဘဝကြီးမှာကျင့်တတ်နေတာအမှန်မြင်အောင်ဘာလို့လဲစူးစမ်းရမလဲကျိုးစားတယ်ဆိုတာသမဝါယမကျိုးစားတယ်ဆိုတာဘာလို့ကုသနာမအဲဒီဆုပ်ပိတ်နေတဲ့အရာတွေမရှိအောင်မဖြစ်ရလေအောင်ဆောင်စည်းရမယ်ဖြစ်လာရင်တောင်းလန်ပြရမယ်အေးကောင်းတဲ့ဘက်မှာသာဝရသင်ရှင်းကြည်လင်ပြီးတော့အတိညာရဖို့အတွက်ကျိုးစားရမယ်အရာလေးရအောင်ကျိုးစားလေရရင်ပို့ပြီးတော့တိုးတက်အောင်ကျိုးစားတယ်ဒါကသမဝါယမလို့ခေါ်အဲဒီလိုကျိုးစားတဲ့အခါမှာဒီမိမိခန္ဓာကိုယ်ပဲအာယုန်ဆိုင်ပြီးတော့လောကမှာဖြစ်နေ။အာယုန်ဆိုင်ပြီးတော့ပြုတာတမတတိလို့ခေါ်တယ်။အဲဒီအာယုန်ဆိုင်တဲ့အပေါ်မှာအမှန်တည်းဖို့အတွက်စိတ်တည်ငြိမ်မှုဆိုတာလည်းလိုအပ်တယ်။စိတ်တည်ငြိမ်မှုကိုတမတမတိလို့ခေါ်တယ်ဆို။ဩကမ္မတရားအထုတ်တယ်လို့ပြောနေကြတဲ့ဟာဒီ၅ခုပဲ။ဒီ၅ခုနဲ့အလုံးလုံးနေတာ
။ဟုတ်ပါဘူး
။အမှန်တိုင်းစဉ်းစားတယ်စဉ်းစားဖို့ကြိုးစားတယ်ကျိုးစားတဲ့အခါမှာအာယုနဲ့စိတ်နဲ့ကပ်ပေးထားတယ်။ကပ်ပေးထားစိတ်ကလေးတည်ငြိမ်လာတယ်။တည်ငြိမ်လာတဲ့အခါအမှန်သိလာတယ်။ဒီသဘောကိုပြန်ရှင်းပွဲချင်းကရေလေးဟာလှုပ်နေလို့ရှိရင်အဲ့ဒီရေပေါ်မှာမျက်တာရိတ်ထင်လိုက်လို့ရှိရင်မျက်တာရိတ်ကလည်းလှုပ်နေမှာပဲ။လှုပ်နေလို့ရှိရင်မကြည့်နိုင်ဘူး။ရေကလေးငြိမ်သွားပြီဆိုလို့ရှိရင်ရှင်းပွဲချင်းပေါ်လာတဲ့ကိုယ့်ရဲ့မျက်နှာရိတ်ကလေးကလည်းငြိမ်လာတယ်။အဲ့လိုရှင်းရှင်းလင်းလင်းမြင်လာနိုင်တဲ့စိတ်ရဲ့တည်ငြိမ်မှုတွေအရေးပါတယ်။အဲ့ဒီဤစနစ်ကိုဗုဒ္ဓဆိုရင်ဘုန်းကြီးတို့တွေကိုးကွယ်ကြတဲ့မြတ်စွာဘုရားကတွေ့ရှိတွေ့ရှိသည့်အတွက်ကြောင့်အာလုံသောတရားတွေလည်းဒီလမ်းကြောင်းကနေပြီးတော့တဏှာဝကလွတ်ဖို့တခြားလမ်းဖို့မြတ်စွာဘုရားသူ့တရားကိုမျှဝေပြီးတော့ပေးခဲ့တာပေါ့။မှန
်ပါ
ပါ။ဒါကြောင့်မို့ဗုဒ္ဓဆိုတာပြည်သူလို့အဓိပ္ပာယ်ရတယ်တဏှာဖြင့်ပြောမယ်ဆိုရင်လူတွေဟာသရဝါတွေဟာအိမ်မောကြနေကြအိမ်မောကြနေကြလေဆိုတာဘာတွေလဲဥပမာတူလို့ဆိုလို့ရှိရင်ရှင်းနေမကြခင်မဲ့ဟဲအိုးတဲ့ရောက်ပဲချက်တွေလောက်ထားတဲ့ချက်တွေဟာတကောင်းတကောင်းစိတ်လားဆောလားတွန်လားနဲ့လုပ်နေကြမှာမဟုတ်လား
မှန်ပါဗျာ
အဲ့ဒီလိုပဲလောကလူသားတွေကလည်းမကြခင်မဲ့တည်ကြမဲ့အနေထားမျိုးတွေရှိရတဲ့အတိုင်းတော့မှာပဲဓာရီကိုမေ့ပြီးတော့ပျော်နိုင်ကြတယ်ပါနိုင်ကြတယ်ဆိုတဲ့အဲ့ဒီလိုလောကတရားတွေမှာအဲ့ဒီလိုဖြစ်နေတာအိမ်မောကြနေကြလို့ဘာမှမသိတဲ့သဘောဖြစ်နေကြမှန်ပါမှန်သိနေမယ်ဆိုရင်ကြောက်နေကြမှာပဲလေမှန
်
ပါပြီအောင်တော့ကြိုးစားကြဘူးတချို့ဆိုရင်လေပြောကြတယ်ဘာမှလေးမှလည်းအေးဆေးလေးသွားစစ်ပါလားအမေရိကန်ချက်ကတော့လို့ဆရာအောင်နဲ့တွေ့ဘလို့ချင်ဘူးတဲ့ယောဂတက်လိုက်လို့ရှိရင်တော်ကြံကြစိတ်ရစရာဖြစ်လို့သိမသိချင်ဘူးလေ
မှန်ပါဗျာ
မသိချင်ဘူးသူရဲ့ကိုယ်မှာဘာမှမရှိဘူးလို့ပဲဒီတိုင်းကြိတ်မိတ်ပြီးတော့ယုံလိုက်တယ်မသိချင်သိရမှကြောက်နေတယ်တော့မသိရင်သူကပြောနေတယ်လို့စိတ်ကဖြစ်နေတာဟုတ်အဲ့တော့ဘုရားဆိုတဲ့ပုဂ္ဂိုလ်ကတော့မဟုတ်ကုန်သိတာမှန
်
ပါဘာဖြစ်မဲ့ဆိုတာကျွတ်တယ်သိတယ်သိတော့ဘာဖြစ်လဲသိတဲ့အခါမှာပြင်ဆင်မှုတွေလုပ်နေတာပေါ့မသိဘူးဆိုတဲ့အချိန်မှာဘာမှမပြင်ဆင်နိုင်ဘူးပေါ့
မ
ှန်ပါဗျာအေးဒါကြောင့်မလို့ဘုရားဆိုတာတိတူတတိယပြင်အိမ်မောကြနေတဲ့သရဝါတွေထဲမှာပထမဆုံးလိုချလာလို့ဒီလိုအဓိပ္ပာယ်ရတယ
်မှန်ပါအ
ဲ့တော့ခွန်ကြီးတို့တည်းကိုယ်ပဲဒီဘုရားအတိညာဉ်ဖြင့်အိပ်ပြောရမှာပထမဆုံးလိုတဲ့ပုဂ္ဂိုလ်သို့မဟုတ်အတိညာဉ်ပထမဆုံးရလာတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရဲ့အတိညာဉ်ကိုခွန်ကြီးတို့တည်းယုံကြည်ကြတယ
်မှန်ပ
ါအတိညာဉ်ကိုယုံကြည်သည့်အတွက်ကြောင့်သူရဲ့အဆုံးအမကိုလည်းလက်ခံတယ်သူဟောတဲ့တရားကိုလည်းလက်ခံရတယ်လက်ခံပြီးတော့ဒီဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ကဒ ဒီလောကအပြစ်ရှိတယ်အခုတို့အပြစ်ရှိပြီးတော့ဆင်းရဲတဲ့အကျိုးကိုပေးတယ်ဆိုလို့ရှိရင်ရှောင်ရမယ်ဆိုတာကိုရှောင်ရဒီလောကတော့ကောင်းကျိုးချမ်းသာတွေကိုပေးနိုင်တယ်ချမ်းသာဒုက္ခကိုရရှိနိုင်တယ်ဆိုတဲ့ဒါကကုသိုလ်လို့ဖြစ်တယ်လုံးတဲ့တယ်လို့လမ်းညာကိုလုံးကြတယ်ဒီလေးတွေပြောတာနော
်မှန်ပါဘူ
းအဲ့တော့ဘုရားကိုကိုးကွယ်တယ်ဆိုတာဟာဘာအတွက်ကိုးကွယ်တာလဲလို့ဆိုအသိဉာဏ်ရဖို့ကိုးကွယ်တယ်လို့ပြော
မှန်ပါဘူ
းအဲ့ဒါလို့မဟုတ်ဘဲနဲ့ဘုရားကိုးကွယ်တဲ့အတွက်ကြောင့်စီးပွားတယ်လို့ဘာတွေလို့ဒီလိုပြောင်းလဲရတဲ့နေလို့လို့ရှိရင်ဒါမှမှန်လို့စီးပွားတုန်းတဲ့ဖို့အတွက်ကစီးပွားတုန်းတဲ့ခြင်းရဲ့အကြောင်းရှိတယ်အဲ့ဒီအကြောင်းကိုအဲ့ဒီအကြောင်းကိုတော့စီးပွားတုန်းကိုကိုးကွယ်ရတဲ့စီးပွားတုန်းတဲ့သွားတယ်ဆိုတာဒီအတိတ်ဘဝကအစဉ်ပြေးနေတဲ့ကိုလုပ်ခဲ့တဲ့ကုသိုလ်ကံတွေရဲ့အခုမြတ်စွာဘုရားကိုအာရုံပြုလိုက်ပြီးတော့သူရာတဏ္ဍာရဲ့ဓာရီနဲ့ပေါင်းဆက်သွားတဲ့အခါအဲအားပြည့်ပြီးတော့ဖြစ်သွားတယ်တကယ်ကတော့ဒီအခုလုံးမှုဖြစ်သွားတာမဟုတ်ဘူးနော်အခြေအနေကရှုပ်ဝဲနေတဲ့အကြောင်းတရားတွေရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားကစိပွားတုတ်တဲ့ချင်းရဲ့စိပွားတုတ်တဲ့ချင်းရဲ့အကြောင်းတရားဆိုပြီးဘုရားဟောထားတာရှိတယ်စိပွားတုတ်တဲ့ချင်းဘာလို့ကကိုယ်လုံးတဲ့လုပ်ငန်းစူးစမ်းမယ်နမတိကျွေးကျွေးဆက်ဆံလုပ်ပြောပြင်းနေတဲ့ပုံကိုလူတယောက်မှာဘယ်လိုမှစိတ်မပြတ်ဘူးသူများတဲ့ပုံစံသားနိုင်ရမယ်ဥဋ္ဌာဏသာမစူးစမ်းလို့ရတာပြီဆိုတဲ့အခါမှာအတုံးနဲ့ဖြုံနားလေကိုလိုအပ်တယ်အလေးအတွင်းမဖြစ်အောင်တည်တည်ဆောက်ဆောင်ဒီလိုစုတာက
မနာ
ဘူးဥပမာကိုယ့်အိမ်မှာတော့ခမင်းချက်တဲ့အခါမှာခမင်းချက်တဲ့အခါမြမလူမျိုးတွေအိမ်မှာဆိုရင်သမင်းညံခင်းညံကပူရာတွေညာတယ်။ဘုန်းကြီးကြောက်တယ်ဆိုပူများတယ်နော်။အဲ့ဒီလိုပါလေကအလေအတွက်နေဖြစ်သွား။စားနိုင်တာလည်းပူပြီးတော့လုပ်တယ်။စားနိုင်တာလည်းပူချက်တယ်။ပူချက်တဲ့အတွက်ကြောင့်ပူကုန်တယ်။ပူရှာရတယ်ဆိုတာဖြစ်တာ။တုံးတာလည်းပဲထိုးတူပဲ။မရှိမဖြစ်တုံးရတာကတစ်မျိုး။တုံးညင်လို့တုံးတာမျိုးကတစ်မျိုးဖြစ်တယ်ပေါ့။လောကမှာမြတ်စွာဘုရားဟောထားတဲ့အတိုင်းဘုရားတို့လူ၄၀စာဝန်နေရင်းနဲ့ပတ်သက်ပြီးလေးစားလိုက်နိုင်တယ်ပါလဲလို့ဆိုစားတာဟာဘာအတွက်စားရတယ်လို့ဆိုရင်အသက်ရှိဖို့အတွက်စားတယ်သို့တော်ကနေ့လူတွေဟာသက်ရှိဖို့စားရလားဆိုရင်ကြိုက်တယ်ကြိုက်လို့စားတယ
်မှန်ပါဘူ
းမတည့်လဲကြိုက်လို့စားတယ်ကြိုက်လို့စားသည်ဆိုတဲ့အခါကျတော့တဏှာနဲ့စားတာဖြစ်တယ်ကြိုက်လို့စားတယ်ဆိုကိုယောကနဲ့တဲ့မှတဲ့မယ်သိဉဏ်ကင်းပဲဆိုတဲ့ဒီဖြစ်စေမတဲ့ဒီဖြစ်စေကြိုက်လို့စားတယ်ဆိုရင်ပြီးတော့စားတဲ့နာလည်းပူစားတယ်ကြိုက်လို့လည်းစားတယ်စားတဲ့နာလည်းပူစားတယ်ဒီလိုဖြစ်တာအဝတ်စားလည်းပဲကြည့်တင်းတော့တက်တယ်လုံယုံခိရိပဏ္ဍပလုံယုံဝတ်တဲ့အဝတ်မျိုးမဟုတ်ဘူးဘာဖြစ်လို့တော့လောက်တော့လာမအောင်နဲ့ပို့တဲ့အတွေးတွေလည်းပဲပေါ်ကြတာဖြစ်ဒီလိုဆိုလို့စာဝတ်နေရေးဆိုဒီမှာမိမိအတွက်ကိုယ်တိုင်းတာနဲ့ကိုယ်လူဆိုတာလောကန်ဆောင်ရွက်တတ်ကြအဲ့ဒါလို့မလုပ်ဘူးဆိုလို့ရှင်စီးပွားဥစ္စာရှာကြရဘယ်တော့မှမောင်းမှာမဟုတ်ဘူးတဲ့ဆောက်တာနော်ဒါဆိုဗျာဟောတာလားဥထာဏသံဃာစီးပွားရှာတဲ့အခါကြိုးစားအာရကသံဃာရလာတာအလေးလည်းမရှိအောင်ထိန်းသိမ်းတမဇိမိတံဝေဝေနဲ့ထပ်ပြီးမြတ်တော်အောင်သုံးကောင်းသုံးွယ်ကလျာဏမိတ္တတာကိုချင်းတရားကောင်းတဲ့ပုဂ္ဂိုလ်တွေနဲ့ဆက်ပြီးပေါင်းသင်းလို့ဒီလိုဆိုတာပဲကိုချင်းတရားပြည့်ပြားရတဲ့စီးပွားဥစ္စာဟောကလေးကုံပါတာပဲလေမှန
်
ပါဘူးဒီလိုကိုချင်းတရားပြည့်ပြားပြီးဝိရတောက်စားပြစ်မယ်ဆိုမကောက်ဘူးလားကော
က်ပါ
ဗျာကစားပြစ်မယ်ဆိုရင်ရောမကောက်ဘူးလားကော
က်ပါဗျာ
ဒီရံကုန်မျိုးတွေတော့တောင်မရှာဘူးလူတွေလေကြိုက်ပေါင်းပြီးတော့နှလုံးထိုးတာလေကြားနေရတယ်ရှိတာပဲအဲ့ဒါလို့လောကကြီးမှာဒီရသော်ဗျာစီးပွားတက်ခြင်းရဲ့အကြောင်းနဲ့စီးပွားပြတ်ခြင်းရဲ့အကြောင်းလေးကိုဟောထားတယ်ဘုရားကိုယ်ဝယ်ဆိုတာစိဝတ်တဲ့ပုဂ္ဂိုလ်ဝယ်တာမဟုတ်ဘူး။ဘာတဲ့ကိုယ်ဝယ်တာဆိုသိဉာဏ်ရမှာပဲ။အသိဉာဏ်ဆိုတာအခြေခံအသိဉာဏ်အစပြုလို့ဒုရတိစိတ်တွေသဘောထားပဲလုထားရမယ်။ဘယ်လိုစကားမျိုးပြောရမယ်၊ဘယ်လိုစကားမျိုးမပြောရဘူး၊ဘယ်လိုလုပ်ပြောလုပ်ရတယ်၊ဘယ်လိုလုပ်ပြောမလုပ်ရဘူးဆိုတဲ့ အပြစ်ကင်းတဲ့လို့အပြစ်မကင်းတဲ့လို့ဒါတွေကိုခွဲခြားဖို့ခေါ်ကြထားတယ်ဆက်ဆော်ပြားစကားကိုလိုက်နာဖို့ပို့ကြတာဖြစ်တယ်ကြည့်လေမြတ်စွာဘုရားကခဏရယ်မဲ့တရားဝဲအစမှာကိုကျင့်သီလတွေစောင့်တည်လမ်းကြတယ်ဘာတာတိပါတာဝိရပတိမဘာတိလာအများတက်မတတ်တဲ့တချင်မှစောင့်ကြရမယ်ဆိုတာတတ်ရင်ပါဖြစ်တယ်တတ်လို့ရှိရင်ဒီအကုသိုလ်ကအပင်ငရဲကိုပို့နိုင်တယ
်မှန်ပါ
သူကြောင့်အပင်ငရဲကိုရောက်ပါတယ်ရောက်တော်လို့လူ့ဘဝပြန်ရောက်လာလို့ရှိရင်မဖြစ်ဘူးအသက်တိုးတယ်ရှိနေလူ့ဘဝမှာအသက်တိုးတဲ့ပုဂ္ဂိုလ်တွေဟာအတိတ်ဘဝမှာသူများတဲ့တက်ခဲ့တယ်မှန်ပ
ါ
တက်ခဲ့ပြီးတဲ့ကြောင့်တချို့ဆိုဝေးလာပြီးတိတ်ချမ်းသိဘူးအဲ့ဒီလိုဖြစ်တာယောဂဝေဒနာတွေများတယ်အသက်တိုးတယ်နေစောအသက်တိုးတာဖြစ်တယ်အဲ့တချို့ကြတော့အသက်ရှည်ကြပန္နရိဝတ္တမဆော။ကိုလိုခဲ့တဲ့ကဏ္ဍတိုင်းပဲကိုကဖြစ်တာ။အေအာရိဏဒါနမလုံးယုံဘူးဆိုတဲ့ပုဂ္ဂိုလ်တွေကအာရိဏဒါနကျင့်မှုကိုကျွလွန်ခြင်းကြောင့်အပင်ငယ်ရောက်သွားတယ်။နောက်ဆုံးအပင်ငယ်ကလူပြည်ရောက်လာပြန်တော့လေစီးပွားပြတ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ
်။
ခဏခဏအသိခံရတယ်ခဏခဏအလူရဲ့ခံရတယ်တရားတိုက်ခံရတဲ့ကုပ္ပစီကပါပါသွားတာ၊မိတယ်ပါသွားလိုက်၊ရေတယ်ပါသွားလိုက်နဲ့ဒီလိုဖြစ်တယ
်။မှန်ပါဗျာ
။အဲ့ဒါကြီးကအကြောင်းမဲ့မဟုတ်ဘူး။နောက်ကွယ်ကအကြောင်းနေရှိတယ်။ကာမိတုမိစ္ဆာသာရကျွလွန်တဲ့ပုဂ္ဂိုလ်ကြီးကဘာဖြစ်တယ်ဆိုရင်အပင်ငယ်ကျသွားတယ်။ပင်ငယ်ကျတဲ့အခါမှာဣဒ္ဓမ60ကောင်းနဲ့ပြည့်ခံရပြီးလူဝရောက်လာတဲ့အခါမှာလူမုံများတဲ့ကိုလူကပေါင်းတယ်မလို့ဒီလူကပေါင်းတယ်မလို့လူမုံများတဲ့အနေအထားမျိုးဖြစ်တယ်။အဲ့ဒါမပြောနဲ့အဲ့ဒါလူတွေရရုပ်ရှင်နဲ့တရုပ်ဆောင်တဲ့လူတောင်မှပဲသူကပုံသေးတာ
။မှန်ပါဗျာ။အ
ဲ့ဒီလူဇောက်ဆောင်တဲ့ပုဂ္ဂိုလ်တောင်လူကတအားမုံတာ။မှန
်
ပါဗျာ။ဟောနောက်ဆုံးဘုဒ္ဓဘာသာမရှောင်ဘူးဆိုတဲ့ပုဂ္ဂိုလ်တွေကဘာဖြစ်လဲ။ခဏခဏအဆွဆွဲခံရတာလူဖြစ်တာလို့ရှိတယ်။သူကမေရယာမရှောင်တဲ့ပုဂ္ဂိုလ်တွေလူ့ဘဝရောက်လာလို့ရှိရင်အယူအနံအနေဆုံးဖြစ်တတ်တယ်။
မ
မချက်မပြည့်တဲ့ပုံစံတွေဖြစ်တယ်။ဟုတ်ကဲ့အဲ့ဒါကြောင့်မလို့မြတ်စွာဘုရားကငါးပါးတိတ္တတော့လုံးထိန်လို့ဆိုတာဟာလူပိသားထိန်ခိုင်းတာ
။မှန်ပါဗျာ။
ငါးပါးတိတ္တကိုထိန်လိုက်ခြင်းအပြင်ဘာနာတိပါဒလုံးသည့်အတွက်ကြောင့်တရှိတယ်၊ကျမ်းမာတယ်၊အာရိဏဒါနလုံးသည့်အတွက်ကြောင့်စီးပွားမပြတ်ဘူး။ကာမိတုပိစ္ဆာဆိုတာလုံးသည့်အတွက်ကြောင့်လူချင်းလူချင်းပေါ်တယ်။ဘုဒ္ဓဘာသာလုံးသည့်အတွက်ကြောင့်မတရားဆွဆဲတာမခံရဘူး။သူရမေရာလုံးသေးတဲ့ကြောင့်အသိပညာပညာထက်မြက်တယ် bright ဖြစ်တယ်နော်ထက်ထက်မြက်မြက်ရှိတယ်လူလောကအဲ့ဒီလိုလူ့ဘဝဖြစ်လာတယ်ဆိုလို့ရှိရင်ဒီလိုအခြေအနေမျိုးဖြစ်မှာလူ့ဘဝဆံပြီးပြည့်ပြည့်ပြည့်ဖြစ်မှာပေါ့
မှန်ပါပါဘုရား
ဒီကောင်းမျိုးတွေကကိုလုံးခဲ့ရနေတယ်ဒီလိုအဲ့ဒီလိုမြတ်စွာဘုရားလည်းခင်ကိုယ်ကလမ်းညွန်ပြုတယ်အဲ့ဒီလမ်းညွန်မှုတွေကိုရချင်လို့ဖို့ရတယ်ဘုရားကိုကိုးဝေးရတာကိုးဝေးပြီးတဲ့ပုဂ္ဂိုလ်ရဲ့စကားကိုနားထောင်မှုလို့လေ
မှန်ပါဗျာ
တခြားဘာသာတွေမှာကိုးဝေးလို့ဆိုတာအဖမရတဲ့ခင်မဆရာမှုကကျွေးတာလဲဘုရားကကျွေးတာဒါပြီးပြီဘုရားကကြည့်ပဲလို့ဆိုပြီးအဲ့ဒီဘုရားမြင်ဘူးလားလို့ဆိုတော့ဘယ်တော့မှမမြင်ဘူးလား
မမြင်ဘူးလား
နော်စိတ်ကူးတဲ့ကဘုရားစိတ်ကူးတဲ့ကကျွေးနေတာဒါတောင်မှပဲသူယူသိလိုက်ကြတာလေးစားလိုက်ကြတာနော
်မှန်ပါဗျာ
ဒီဘုရားကြတော့အဲ့လိုမဟုတ်ဘူးအဆုံးမဩဝါဒတွေဂတိတိအောင်စင်စရပြဆောင်းတာလို့တန်ဃာတော်တွေအားလုံးပိဋကတ်၃ပုံနိဗ္ဗာန်၅ရက်သဘေခန္ဓာပေါင်း၈၄၀၀ဆိုတာဂတိတိအောင်ရှိနေတယ်နော်နောက်ဆုံးကအခြေခံသီလကတွေစပြီးတမာတိဘယ်လိုကျင့်ရလဲပညာကိုဘယ်လိုတိုးတက်အောင်လုပ်ရလဲပညာတိုးတက်လို့ရှိရင်ဘယ်တိုင်းတာဖြစ်တဏှာကိုဆင်းရဲကလွတ်နိုင်တဲ့အတိုင်းတာဖြစ်ရှိတယ်ဆိုတာလေအကုန်လုံးဒီစနစ်တွေကဘုံရှိနေတယ်ပေါ့။ဒီဒါကြောင့်ဘုရားကိုကိုးဝေရတယ်ဆိုရင်အနှစ်တာကជីညာဆိုရင်အနှစ်တာကိုသိအောင်ကြိုးစားအထုတ်ဖို့လိုတယ
်ပေါ့။မှန်ပါဗျာ
။ဘုရားဘာသာတွေကိုးဝေတဲ့ဘုရားဆိုတာဘယ်တော့မှလက်စုမပေါ်ဘူးတစ်စုတည်းပဲပေါ့
။မှန်ပါဗျာ။
ဘာဖြစ်လို့တစ်စုမပေါ်တော့ဆိုဒီလိုဘုံရှိတဲ့ပုဂ္ဂိုလ်ကအကျုံးမဲ့ပုဂ္ဂိုလ်ဖြစ်နေတဲ့ကြောင့်ရှင်ပြိုင်မှုဆိုတာမရှိနိုင
်ဘူး။မှန်ပါဗျာ။
တော်ရဲပဲဖြစ်နိုင်တယ်ရှင်ပြိုင်မှုတွေကလာနိုင်ဘူးဒါကြောင့်မို့အလုံးတရအမြင့်ဆုံးအမြတ်ဆုံးဒီပုဂ္ဂိုလ်မျိုးဟာလောကမှာ ဒီပုဂ္ဂိုလ်ပေါ်လာတဲ့အချိန်မှာတခြားရှင်ပြိုင်လာတဲ့ပုဂ္ဂိုလ်တွေဟာသူ့ကိုရှင်ပြိုင်နိုင်တဲ့အရေးချင်းရှိတာမဟုတ်ဘူးလေ
။
ဒါကြောင့်စัจ java လာတစ်ခုကပ္ပတစ်ခုလူပြည့်တစ်ခုမှာဘုရားဟာတဆူပဲပေါ်နိုင်တယ်လို့ဒီလိုဆိုတာနော်။တဆူပဲပေါ်နိုင်တယ်။ခုဘောရဝမြတ်စွာဘုရားလူရဲ့တက်တမ်းအနှစ်တရာတောင်မှပွက်လာခဲ့တယ်။အိန္ဒိယနိုင်ငံဘောရကယံမှာဘုရားဖြစ်သူရောက်ပြီ။မန္တန်တရားတွေကိုပေါ်လို့အဲ့ဒီမန္တန်တရားတော်ကနေမြန်မာလူမျိုးတွေကံကောင်းပြီးအတွက်ကြောင့်မြန်မာလူမျိုးတွေရဲ့နှလုံးသားထဲရောက်ပြီးခနေ့လိုက်တာတိုင်ရတဲ့ရှင်းလုံးနိုင်ကြတယ်အခုလိုအေးချမ်းရတဲ့နေနိုင်ခြင်းတွေပဲနဲ့ရသော်ဘုရားရဲ့အဆုံးအမတွေကြားနိုင်ရလို့ပဲဖြစ်တယ်ပေါ့
မှန်ပါဗျာ
ရသော်ဘုရားရဲ့အဆုံးအမကိုကြားနိုင်ရတယ်ကံဆိုတာရှိတယ်ကံဤကျိုးဆိုတာရှိတယ်ကောင်းတဲ့ကံကုသိုလ်ကံဆိုတာရှိတယ်အကုသိုလ်ကံဆိုတာရှိတယ်ကောင်းတာလုပ်ရင်ကောင်းတာဖြစ်တယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်တယ်မကောင်းတဲ့အကျိုးဆိုတာလာတတ်တယ်ဆိုတာလေနားလည်ထားသေးရဲ့အတွက်ကြောင့်ကောင်းတာကိုပဲလုပ်တယ်မကောင်းတာကိုရှောင်တယ်ဆိုရင်အနေအထားမျိုးတွေမှန်ကန်တဲ့လမ်းကြောင်းကိုရောက်လာကြတယ
်မှန်ပါ
အဲ့လိုရောက်လာတဲ့ဘုန်းကြီးတို့တည်းဘုရားကိုးကွယ်ပြီးဆိုတဲ့အခါဘုရားစကားနားထောင်ပြီးတော့ဘုရားဟောတဲ့တရားကိုရှင်းသုံးမှုဟာအဓိကဖြစ်တယ်
မှန်ပါပါဗျာ
အဲ့ဒီဘုရားတရားကိုရှင်းသုံးပြီဆိုလို့မှထိုတရားကနေပြီးတော့ဒီအကျိုးတရားမှုကိုဖြစ်ပေါ်တယ်ဥပမာမယ်ယောဂဝေဒနာဖြစ်လို့ဆေးအောင်ဝင်စီသွားတယ်ဆိုရင်ဆေးအောင်ကပါပေးစေးပေးတယ
်မှန်ပါ
ဘယ်စားစားမတည့်ဘူးဘယ်စားစားတည့်တယ်ဆိုတာကိုပြောလိုက်အဲ့ဒီလိုပြောတာကိုကိုယ်ကိုယ်တိုင်ကလိုက်လို့ပုံလို့တယ်လိုက်မလို့ဘူးညနေစိတ်လည်းမတော်ဘူးဆိုရင်ယောဂပြတ်ပါမယ်။မပြတ
်ပါဘူး
။ယသော်ဘုရားကိုကိုးကွယ်ရဆိုတဲ့နေရာမှာလည်းဒီတိုင်းပဲယသော်ဘုရားကဒါဆောင်ရမယ်ဒါမလုံးဝဘူးဒါလုံးဝမယ်။ဆောင်ရံနဲ့ဆောင်ရံဒီတစ်ခုဖွဲ့ခြားပေါ်လိုက်တဲ့အခါဆောင်ရမှာကိုကမဆောင်ဘူးဆောင်ရမှာမဆောင်ဘူးဆိုလို့ရှိဘာမှဖြစ်လာမှာမဟုတ
်ဘူး။မှန်ပါဘူ
း။ဒီလိုဆိုလို့လားနော်
။မှန်ပါဘူး
။အေးအဲ့လိုမကန်မှုနဲ့ကိုးကွယ်ပြီးနောက်ဆုံးမှာရသော်ဘုရားရဲ့အဆုံးအမအဓိကပါလဲလို့ဆိုရင်လူတိုင်းလူတိုင်းရဲ့စိတ်ထွေးပဲ
မှန်ပါပါဘုရ
ားဘုန်းကြီးတို့တကယ်ရဲ့စိတ်ဟာညံ့နှွမ်းနေတဲ့အရာတွေရှိနေတယ်လို့ဖြူစင်တဲ့အရာတွေလည်းရှိတယ်ညံ့နှွမ်းနေတဲ့အရာတွေကိုဖြူစင်တဲ့အရာတွေနဲ့စိတ်ကြော့ပြဖို့လိုပါတယ်ဘု
ရားမှန်ပ
ါအများနဲ့စိတ်ကြော့လိုက်မှညံ့နှွမ်းနေတဲ့အရာတွေကသတ်စင်ပြီးတော့ဖြူစင်တဲ့အရာတွေရောက်လာပြီဆိုတဲ့အခါစိတ်ထဲကအတွေးနဲ့နှုတ်ကထုတ်ပြောကြတယ်ကိုရင်းလည်းအောင်လုပ်ကြတယ်အပြောတွေအတွေးတွေအလုပ်တွေလို့ဆိုတာတွေဟာစိတ်ကနေပြီးတော့အရာရာဥဆောင်သွားတာဖြစ်တော့ကြောင့်စိတ်ကောင်းနှလုံးကောင်းဖြူစင်တဲ့စိတ်ကိုမွေးရတယ်ဖြူစင်တဲ့စိတ်ဆိုတာစိတ်ကောင်းဆိုတာပါလေမိမိတို့ရက်ွက်မှာမိမိတို့မြို့နယ်မှာအတူတကွာနေထိုင်ကြတဲ့ပုဂ္ဂိုလ်ချင်းချင်းအားလုံးစီတို့ရဲ့အကျိုးစီးပွားကိုတို့ကလိုလားလေ
ပ
ြတ်လို့ပျက်စီးမလို့ဘူးနော်တို့ရဲ့အကျိုးစီးပွားကိုတို့ကလိုလားလေဆိုရင်မေတ္တာဆိုလိုတာကမိတ်ဆွေစိတ်ကမွေးရမယ်လို့ပြောတယ်ဟုတ
်ပါဘူ
းမေတ္တာဆိုတာမိတ်ဆွေရဲ့စိတ်ကိုခေါ်မှန်ပါလ
ား
မိတ်ဆွေရဲ့စိတ်ကိုမွေးရမယ်ကိုမရန်သူစိတ်ကမရှိသေးရမိတ်ဆွေစိတ်ကမွေးရမယ်ဒါမေတ္တာအဲ့ဒီမေတ္တာထားနိုင်ရင်ဆိုရင်နေကြတဲ့ပုဂ္ဂိုလ်တွေပုံမှာအကျဉ်းသာထားတဲ့ကိုယ့်ရဲ့သာသွားတဲ့ပုဂ္ဂိုလ်တွေအောင်မြင်ကြီးပွားတဲ့ပုဂ္ဂိုလ်တွေမှာဝါသာချေမျိုးမှုဖြစ်ရတယ်ဒီလိုဆိုတာပေါ့
မှန်ပ
ါအများလက်တွဲပြီးတော့လုံလုံကြတဲ့အခါမှာအသေးငယ်အဖြစ်ကလေးတွေကိုဘွေမယူဘဲနဲ့ထားနိုင်တာဥပိ္ပခာလို့ခေါ်တယ
်မှန်ပါဗျာ
အတို့ဆိုလို့ရှိရင်ဟွာလေးတိတ်မှတ်ထားတယ်ဒါလေးတိတ်မှတ်ထားတယ်မကျင့်တတ်မှုတွေများလာတော့ပေါက်ပွဲကုန်တာပဲလေ
မှန်ပါဗျာ
အဲ့ဒါကြောင့်လို့လူဆိုတာအပြစ်ကင်းတဲ့လူဆိုတာမရှိဘူးလေအပြစ်ဆိုတာအနေငယ်ရှိကြတာအခြေအဲ့ဒီအပြစ်တွေကိုတိမမထားဘဲနဲ့ခွင့်လွှတ်ခြင်းသိခံခြင်းလက်တွဲခြင်းဖြင့်ဖြည့်ရှင်သွားမှန်ပ
ါ
အဲ့လိုမေတ္တာကရုဏာမုဒိတာဥပက္ခဆိုတဲ့စိတ်ဓာတ်တွေကိုခြေခံပြီးတော့ဆောင်ရွက်ပြီးဆိုရင်ဘာလို့လို့အောင်မြင်သွားနိုင်တာ
မ
ှန်ပါဗျာလုံသမ ्या တွေလည်းကုသိုလ်ကြီးပဲဖြစ်တယ်ပြောသမ ्या တွေလည်းပဲကုသိုလ်ကြီးပဲဖြစ်တယ်ကုသိုလ်ဆိုဒီမှာကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတာဆိုလို့မှန်ပါဗျာကောင်းကျိုးချမ်းသာဆိုတာနောက်ဘဝမှာကောင်းတာမဟုတ်ဘူးဒီဘဝမှာအစဉ်ပြေတဲ့ဒုက္ခနဲ့ဒုက္ခလက်တွဲတဲ့ညီညွတ်တဲ့အလုပ်ကိစ္စတွေအောင်မြင်တဲ့ဒါလည်းကုသိုလ်ကြီးပဲမှန်ပါဗျာ အဲ့လိုဖြစ်အောင်မြတ်စွာဘုရားတကယ်ကိုရောမြတ်ကဆုံးမနေအဲ့ဒီမှာမြတ်စွာဘုရားလို့ပုဂ္ဂိုလ်ပြောတာဉာဏ်ပညာအလွန်ကြီးတဲ့ပုဂ္ဂိုလ်ဖြစ်လို့မြတ်စွာဘုရားရဲ့တပည့်တော်ကနေတဲ့မှာရှင်သာရိပုတ္တရာဆိုတဲ့ဉာဏ်ပညာအလွန်ကြီးတဲ့ဒါကြောင့်မို့အလွန်ကြီးတဲ့ရှင်သာရိပုတ္တရာမထေရကမြတ်စွာဘုရားကိုကြည်ညိုတဲ့နေရာသူများနဲ့ပို့တယ်ပေါ့
မှန်ပ
ါအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကမှဘုရားကြည်ညိုရင်ပို့ပြီးတော့ပို့အေးတချို့ကသရတရားဆိုတာကိုပူဇာပေးပြီးပြောတာသဒ္ဓါဆိုတာကစိတ်ဝင်စားတာချီးမြှောက်တာမဖြစ်ဘူးတော့မဟုတ်ဘူးဆိုတော့အသိဉာဏ်မပါတဲ့သရတရားဟာချီးမြှောက်မှုတွေလုံ개ပြီးတော့ဘာမှမကန်နေဖြစ်ကုန်တယ်ပေါ့မှန်ပါဗျာအသိဉာဏ်နဲ့ချီးမြှောက်တာမှအလေးနဲ့ရှိတယ်ပေါ့
မှန
်ပါဗျာမကန်မှုပေါင်းကဲကချီးမြှောက်သွားတယ်အဲ့တော့မြတ်ရဂုဒ္ဓအပေါ်ရှင်သာရိပုတ္တရာရဲ့ကြီးညိုမှုဆိုတာသာမိတ္တန်ရဲ့မှာနာလန္ဒတောက်ဆိုပြီးဟောထားတာရှိတယ်။ရသော်ဘုရားတကယ်ကိုရမြတ်နာလန္ဒမြို့ပါဝရိကတစ်ချင်းရဲ့တရဥယျာဉ်ထဲမှာအဲ့ဒီအကြောင်းမှာဒဲလုံးနေထိုင်တဲ့အချင်းရှင်သာရိပုတ္တရာကရသော်ဘုရားကိုရှောက်တဲ့စကားလေးရှိတယ်။ရသော်ဘုရားကိုသူကရှောက်တယ်။ဧဝံပတ္တံတော့အဟံဗတ္တိဘုရားကိုရှိတယ်ဘုရားပေါ်မှာတပည့်တို့ဒီလိုယုံကြည်တယ်ကြီးညိုတယ်မြတ်စွာဘုရားမြတ်စွာဘုရားပေါ်မှာလုံးဝယုံကြည်တယ်ကြီးညိုတယ်ဘယ်လိုကြီးညိုတာလဲဆိုနတ်သာဟုနတ်သာဝိတ္တိနတ်စေတရိဝိသတိဒီသူဆိုလိုတာကမြတ်စွာဘုရားပေါ်မှာတပည့်တို့ဒီလိုယုံကြည်တာလေအခုလိုမြတ်စွာဘုရားလိုအရေးချင်းရှိတဲ့ပုဂ္ဂိုလ်မျိုးအသိဉာဏ်နဲ့ပတ်သက်တဲ့အရေးချင်းရှိတဲ့ပုဂ္ဂိုလ်မျိုးဟာတဲ့အတိတ်ကလည်းမပေါ်ခဲ့ဘူးအနာဂတ်လည်းပေါ်မှာမဟုတ်ဘူးအခုဖြစ်နေတဲ့အခြေအနေကိုသူပြောပြတာနော
်မှန်ပါဗျာ
အတိတ်ကလည်းမဖြစ်ခဲ့ဘူးနောက်လည်းဖြစ်မှာမဟုတ်ဘူးအခုလည်းပဲမြတ်စွာဘုရားလည်းလို့သူကမရှိဘူးမှန်ပ
ါဘူ
းဆိုလိုတာကသူကဘုရားပေါ်မှာလောကယုံနဲ့လောကယုံရှိဘုရားလိုထူးချွန်တဲ့ပုဂ္ဂိုလ်ဟာဒီခေတ်ထဲမှာသခင်ကလည်းမပေါ်ခဲ့ဘူး။နောင်လည်းပေါ်မှာမဟုတ်ဘူး။အခုလည်းမပေါ်ဘူးလို့တပည့်တော်မှာဒီလိုယုံကြည်ပါတယ်။ရှောက်တဲ့အခါကျတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုထပ်ပြီးတော့မေးတယ်။သာရိပုတ္တရာမင်းပြောတဲ့စကားကဆင်မြင်ပါသေးလား။ယဉ်မြင်ပါသေးလား။သူပြောလိုက်တဲ့စကားထဲမှာလေအတိတ်ကလည်းမပေါ်ခဲ့ဘူး။အနာဂတ်လည်းပေါ်မှာမဟုတ်ဘူး။အခုလည်းမရှိဘူးလို့သူကပြောတာယတိပြတ်ပြောတာ။
နာပါဗျာ
ခေဆိုတာလောကကြီးဆိုတာအလွန်ကျယ်တာကို
မှန်ပါ
လောကကြီးကျယ်တဲ့အခါကျတော့မရှိဘူးလို့ပြောလိုက်လို့ရှိရင်သူကတချို့ကိစ္စတွေဟာမှန်တယ်မှန်တာကို
မှန်ပါဗျာ
ကိုမျက်စိအောင်ကိုနားမှာမရှိဘူးပဲတခြားနေရာရှိနေတာသေးတယ်လေမှန်ပ
ါပ
ါသို့သောလောကကြီးမှာသူကမရှိဘူးလို့ပြောလိုက်တော့သူစကားဟာရသဗျာကတေချာအောင်မေးကြည့်တယ်သာရိပုတ္တရာနဲ့မင်းပြောတဲ့စကားကအင်တန်မှရဲချင်းပြတ်သားလာပါလားတဲ့တထစ်ချကြီးပြောတာမရှိဘူးလို့တထစ်ချကြီးပြောထားတယ်တဲ့ရဲချင်းတဲ့စကားကိုပြောတာအဲ့ဒါလို့ပြောနိုင်လောက်အောင်တဲ့အဲ့လိုပြောနိုင်ဖို့ဆိုတာလိလသာမပြောလို့ရတာကို
မှန်ပါဗျာ
လိလသာမပြောလို့ရတာအခုမြောက်ဥက္ကရာကပြောနေဆိုတာဆိုကျောင်းလူကပြောမယ်ဆိုရင်ဒီမျိုးနယ်ထဲမှာဒါမရှိဘူးလို့ပြောရင်အကုန်လေးလာပြီးမှပြောလို့ရတယ်လေ။မှန
်ပါ
ဗျာ။ဒါရှိတယ်လို့ပြောရင်လည်းအကုန်လေးလာပြီးမှပြောလို့ရတယ
်။
မှန်ပါဗျာ။မလေးလာပဲနဲ့ပြောရင်ရမ်းပြောတာဖြစ်မှာပေါ့။မှန
်ပ
ါဗျာ။အဲ့ဒါလိုပဲဒီမြတ်စွာဘုရားကလေးခွန်းထုတ်တာ။အင်းသာရိပုတ္တရာတဲ့အတိတ်ဘဝအတိတ်ကာလတွေတုန်းကအတိတ်ခေတ်ကပွင့်လာခဲ့တဲ့ဘုရားတွေဆိုတာရှိတယ်။အဲ့ဒီဖရားတွေရဲ့စိတ်ဓာတ်တွေကိုမြင်အောင်လို့သိတယ်လားဆက်ဆိုပါဗျာမင်းကတ
ော့မှန်ပါဘူ
းအတိတ်တုန်းကစွာစုဘောဓဘောရမပွင့်ခင်ကပွင့်လာတယ်ဖရားဒီကဘာမှာတွေပဲကကုတန္တဖရားရှိတယ်ကောဏဂုဏဖရားရှိတယ်ကတ္တဝဖရားရှိတယ်အဲ့ဒီဖရားတွေရဲ့စိတ်ဓာတ်ကိုသိလို့လားလို့သူဘောဓဘောဖရားနဲ့မတူဘူးလို့ပြောနိုင်လောက်အောင်သူတို့အကုန်သိလို့လားဆက်ဆိုပါဗျာမေးဖို့တော့ကတော
့မှန်ပါဘူးဗျာ
အကုန်လုံးကိုယ်စိတ်နဲ့သူတို့စိတ်ကိုသိပြီးတော့ဒီလိုတစ်ချက်ချပြောနိုင်တာလားသူတို့ဟာဒီလိုကိုယ်ချင်းတရားတွေရှိတယ်ဒီလိုသိပညာတွေရှိတယ်ဒီလိုတရားတွေရှိပြီဒီလိုနေထိုင်ပြီဒီလိုလွတ်မြောက်ရတယ်ဆိုတာကိုတည်တည်ချာချာသိလို့လားဆိုရှင် ရှင်သာရိပုတ္တရာဘယ်လိုဖြေလဲမသိပါဘူးဗျာသူမသိဘူးတကယ်ရတော့အရင်ဘုရားနေအကြောင်းသူပဲသိတယ်နော
်
မသိပါဘူးဗျာရသော်ဘုရားကဆက်မေးတယ်အဲ့လိုဆိုလို့ရှိရင်တဲ့အနာကျွက်ပွဲမဲ့ဘုရားကြီးဒီမှာပဲအရိမတိယဘုရားကိုပွဲမဲ့နောက်ထပ်ဘုရားအလုံးကြီးကပွဲမဲ့ဘုရားကြီးရှိတယ်အဲ့ဒီဖရားတွေနဲ့ပတ်သက်ပြီးတော့ရောမင်းစိတ်နဲ့သိနိုင်မလားလို့ဆိုအဲ့လိုလည်းမသိပါဘူးတဲ့ဒါဖြင့်အခုငါဖရားဖြစ်လို့ရောက်နေတာငါရဲ့စိတ်ရောအကုန်လုံးမင်းသိသလားလို့ဆိုဒါလည်းမသိပါဘူးဖရားတဲ့အဲ့ဒီလိုမသိပဲနဲ့ဘာဖြစ်လို့ရသော်ဖရားလို့ပုဂ္ဂိုလ်မျိုးဟာအရင်ကလည်းမရှိခဲ့ဘူးနောက်လည်းရှိမှာမဟုတ်ဘူးအခုလည်းမရှိဘူးလို့ဘာဖြစ်လို့ဒီစကားကိုပြောရလဲအလွန်ကြုံပြောရတယ်လေမြတ်စွာဘုရားထောက်ပြတယ်နော
်
ထောက်ပြတာကိုရှင်းစေချင်လို့ထောက်ပြတာစေတရုတ်ကပြောတဲ့စကားကမှားမဟုတ်ဘူ
းမှန်ပါ
လားကိုပြောတဲ့စကားဟာခိုင်မာရမယ်မြတ်စွာဘုရားကအဲ့ဒါကြောင့်သူဘယ်လိုဖြေမလဲဆိုတာကိုထောက်ပြဖို့အတွက်မြတ်စွာဘုရားဒီမင်းကုန်းကြီးထုတ်တယ်ထုတ်တဲ့ဖြေတယ်အရှင်မြတ်နဲ့တတိယတော့လောကမှာပွင့်သွားတဲ့အတိတ်ကဘုရားတွေနောင်ပွင့်မဲ့ဘုရားတွေအခုတက်ရှိဖြစ်ရှာရှင်တော်ဘုရားကစပြီးတော့စိတ်တွေကိုတပည့်တော်စိတ်နဲ့သိနိုင်စွမ်းမရှိပါဘူးလေအကုန်လုံးသိပြီးပြောတာမဟုတ်ပါဘူးလေဒါပေမဲ့လို့တပည့်တော်မှာအနုမနာဉာဏ်ရှိပါတယ်အနုမနာဆိုတာအကုန်သွားကြည့်ပြန်မလို့တဲ့ဟာကိုပြောတာဓမ္မတော်ရအနုမနာဆိုတာဥပမာတစ်ခုပြောပြโอ้อเวคขันธ์นั้นน่ะนี่ภิกษุมีผู้ฤทธิ์ตัดละล่ะเห็นรู้สิมีတော့ไม่เห็นหูมีผู้ฤทธิ์เห็นครับเห็นได้ขาจะแล้วดูยังไม่เห็นหูล่ะโหมามีหลอมนี่เลยပြောแล้วไม่อยากล่ะครับครับครับดูပြောล่ะม้าล่ะล่ะมันน่ะครับ
คร
ับครับ
มัน
นี่ครับครับถ้าโหอนุมานะรู้ขอล่ะ तू อ่ะมีไม่เห็นหูแต่ว่ามีก็ผิดปอนน่ะแหละมีโหเห็นครับครับมีโหฉิบิแล้วมีหลอมนี่เลยดูပြောล่ะมันนี่အခုလည်းရှင်သာရိပုတ္တရာသူကိုယ်တိုင်တိုက်ရိုက်မသိပြင်မဲ့လို့သူမှတ်စားနိုင်တဲ့အသိဉာဏ်ရှိတယ်လို့ဒီလိုဆိုတာတော့
မှန်ပါပါဗျာ
အဲ့တော့အနုမန္တနဲ့ပြောလို့လည်းရတာ။အိုးအပိုင်းမှာရေတိုးနေတယ်၊မြစ်တွေရေတိုးလာပြီးတော့ရေတွေကြီးလာတယ်ဆိုလို့ရှိရင်အညာမှာမိုးတွေကောင်းနေတယ်၊သွားကြည့်ကြမလို့
မှန်ပါဗျာ
အညာမှာမိုးကောင်းနေတယ်ဆိုတာသိရပေါ့ဒီလိုဆိုတော့ပေါ့နော
်
လောကလူတွေခုဘဝမှာရှိနေအသက်ရှင်တယ်ကျန်းမာတယ်ဆိုတဲ့လူတွေကျတော့လူတွေကပြောသီလကောင်းလိုက်တာသီလကောင်းတဲ့ဆိုတာအခုဘဝသီလကောင်းတာမဟုတ်ဘူးအတိတ်ဘဝသီလကောင်းခဲ့တာပြောအတိတ်ဘဝကဒီတည်းသူသိရတာအသိပေမဲ့လို့သူ့အခုဖြစ်ပေါ်နေတဲ့အနေအထားကိုကြည့်ပြီးသီလကောင်းလိုက်တာလို့ဒီလိုပြောရရတယ်ပေါ့
မှန်ပါဗျာ
အဲ့ဒါမျိုးကိုအနုမနာလို့ခေါ်တယ်အဲရှင်သာရိပုတ္တရာကဖြေတယ်ရှင်မြားတဲ့တပည့်တော်တိုက်ရိုက်ပြီးတဲ့အဋ္ဌဉာဏ်မရှိပါဘူးတဲ့ဒါပေမဲ့လို့တပည့်တော်အဖြစ်မှန်ကိုကြည့်ပြီးတော့မှတ်စပြီးတဲ့အဋ္ဌဉာဏ်နဲ့တပည့်တော်ပြောတာကတဲ့တော့သူ့ရဲ့အနုမနာဉာဏ်လေးတစ်ခုပြောပြတယ်ဘယ်လိုပြောတော့ဆိုတိုင်းပြည်တပြည်မှာမြို့စုံနေဇတ်တွေမှာနေခြားဒေသတွေမှာကင်းချထားတဲ့ခန္ဓာမျိုးလေးတွေပါလေရှိတတ်တယ်ပေါ့နော
်
တခြားနိုင်ငံတွေကကျူးကျော်ပြီးတော့မလာနိုင်အောင်လို့လက်ဆက်မှာခင်းမျိုးတွေရှိတယ်ကင်းဆောင်တဲ့မျိုးတွေအဲ့ဒီကင်းဆောင်တဲ့မျိုးကျတော့တကားပေါက်တွေအများကြီးမပေါက်ဘူးမျိုးဝင်ပေါက်မှာတော့ခဲရရှိ
မှန်ပါဘူ
းတတိုင်းကလည်းပဲအခိုင်မှာလောက်ထားတယ်တတိုင်းခြေတွေလည်းခိုင်ခိုင်မာမာလောက်ထားတယ်ရန်သူတွေချစ်မကတ်နိုင်အောင်အဲ့လိုလောက်ထားအဲ့ဒီမှာမျိုးဝင်ပေါက်ကတော့ခဲရှိပါရဲစီပြီးတော့အဲ့ဒီမြို့ကိုရုံရုံအောင်ဆောင်းဆောင်တဲ့တကားဆောင်တာဒီမြို့ကိုလက်ပတ်ပြီးတော့သူကြည့်တယ်ဒိုင်းတွေချင်းတွေကွန်လိုက်စစ်လိုက်စစ်တဲ့အခါဘယ်နေရာမှာအပေါက်မရှိဘူးဒီသူတို့ဖောက်လာတဲ့မြို့ဝင်တကားပေါက်ကြီးတစ်ခုပဲရှိတယ်ဂျန်တဲ့နေရာဘယ်နေရာမှာကြောင်ကလေးတစ်ကောင်ဝင်လောက်တဲ့အပေါက်တော့မရှိဘူးဆိုတော့သူဘယ်လိုဆုံးဖြတ်နိုင်လို့လဲအေးဒီမြို့ထဲဝင်တဲ့လူတွေဒီတကားဘောက်ကဝင်လာရှိတယ်ဆက်ထားလဲဒီတကားဘောက်ကပဲပြောလို့မရဘူးလ
ားမှန်ပါပါအ
ဲ့ဒါကိုအနုမန္နာလို့ခေါ်တယ
်မ
ှန်ပါပါအေးဒီဘောက်ထဲရှိတာဆိုဒီဘောက်ထဲကဝင်ဒီဘောက်ထဲကထွက်တယ်လို့ဒီလိုသိရတယ်လို့ပဲတဲ့တဏှာဝေကံတွေလွတ်သွားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ နိဗ္ဗာန်တရား၅ပါးကိုဖယ်ရှားခြင်းနိဗ္ဗာန်ဆိုတာဖရားတွေဟာဘယ်ဖရားပဲဖြစ်ဖြစ်အဋ္ဌဉာဏ်ရဖို့ရတဲ့နိဗ္ဗာန်ဆိုတဲ့အစုပ်ပိတ်တွေကိုဖယ်နိုင်ရခုနကကောင်းကင်ကကျယ်ရည်လားတွေမြင်မှုတွေတိမ်တိုက်တွေဖယ်နိုင်ရမှာပေါ့
မှန်ပါဗျာ
ဒုရီရဲ့စိတ်ထဲမှာတိမ်တိုက်လို့ဖြစ်နေတာတွေကဘာတွေရောဆိုလူချင်းတဲ့လောဘတွေမုန်းပြီးတဲ့ဒေါသတွေဆုတ်နေတဲ့စိတ်ဓာတ်တွေနော်လွတ်ပြန်နေတဲ့ဒီဥဒိစ္စပုဂ္ဂိုလ်စားဆိုရဲဉာဏ်ပြန်နေတဲ့စိတ်တွေစိတ်ပူနေတဲ့စိတ်တွေတဏှာဝင်နေတဲ့စိတ်တွေအဲ့ဓာတွေကတိမ်တိုက်တွေလိုပဲအလင်းရောင်မမြားတော့အောင်ဖုံးကွယ်နေတဲ့တိုင်တိမ်တိုက်တွေအဲ့ဓာတွေကိုရှင်းနိုင်ရမယ
်မှန်ပါဘုရား
တရားတို့တရားများရားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကာမဂုဏ်အာယုန်ခံစားခြင်းတဲ့ကာမပြောခြင်းနဲ့ပါခြင်းနဲ့မျက်စိကသာသာရှိခြင်းနဲ့နားကကောင်းတဲ့အသံသာထောင်းခြင်းနဲ့တစ်ချက်သာထောင်းခြင်းနဲ့ပေါ့နှာခေါင်းကမှုကြိုင်တာနားရှုခြင်းနဲ့လျှာကကောင်းတာကိုရတာကိုခံစားခြင်းနဲ့ခန္ဓာကိုယ်ကထိတွေ့ကြိုက်အဲ့ဒီလိုခံစားခြင်းပြောခြင်းပါခြင်းတွေလည်းဒီစိတ်ဓာတ်ရောပေါ်နေလို့ရှိရင်အဋ္ဌဉာဏ်ဘယ်တော့မှဖြစ
်
ဘူး။ဟုတ်တယ်ခါတည်းကကျတော့လူရဲ့စိတ်ဓာတ်မှာအလိုမကျဖြစ်ရှိနေအိမ်မှာတောင်မှလည်းကိုယ်မိသားစုတွေမှာရောက်နေတယ်ပြောဆိုနေတယ်တယောက်တယောက်မတည့်လို့မုန်းပြီးဟိုစကားများထားကြတယ်ဆိုရင်စိတ်မကြည်ဘူးပေါ့လားမှန်ပါဘူ
း
စကားများထားပြီးဆိုလို့ရှိရင်တခါကြီးနှုတ်ခမ်းကြီးစူးပြီးတော့နော်အဋ္ဌဉာဏ်တွေကဖြစ်လာနိုင်ဘူးလေအဲ့ဒီချိန်မှန်ပ
ါဗျာ
အဲ့ဒီချိန်မှာတရားနာပဲဆိုရင်စိတ်လည်းမရှိဘူးဘုရားပန်းလည်းပဲဆိုရင်စိတ်လည်းမရှိဘူးကုသိုလ်ကောင်းမှုစိတ်တည်းကိုအောင်ပေါ့
မှန်ပါဗျာ
ဟောလူလောကမှာအဲ့ဒီလိုဗျာပါဒဆိုတာပြမို့လာလို့ရှိရင်လေစိတ်ထဲမှာအလိုမကျဒေါသတွေဖြစ်နေလို့ရှိရင်လေအသိဉာဏ်ဆိုတာဘယ်မှဖြစ်တာလဲ
မှန်ပါဗျာ
သီနာမိတ်တာအချင်းနဲ့ထိုင်းပိုင်းနဲ့ဆိုတာတွေလာရင်လည်းဘယ်တော့မှအသိဉာဏ်မဖြစ်ဘူးဥဒ္ဒေသစိတ်တွေကစုစည်းလို့မရအောင်လွတ်ပြန်နေတယ်နောင်တာတွေပူပန်နေတယ်စိတ်တွေညစ်နေတယ်ဘယ်တော့မှအသိဉာဏ်ဆိုတာမလာဘူ
းမှန်ပါ
ဗျာတဏှာတွေဝင်နေတယ်ဘယ်တော့မှအသိဉာဏ်မလာအဲ့ဒါတွေကိုနိဝရဏလို့ခေါ်တယ်နိဝရဏဆိုတာအစုပ်ပိတ်။မာနဥပါဒုလို့ဆိုရေမြောင်းပိတ်နေတယ်ဆိုရင်အဲ့ဒီရေမြောင်းရေမစည်းတော့
မှန်ပါ
ပါ။ရေမြောင်းနေစုပ်ပိတ်နေတဲ့အခါရေမြောင်းကရေမစည်းတယ်လို့ပဲ။စိတ်ထဲမှာအစုပ်ပိတ်တွေဖြစ်နေလို့ရှိရင်ကုသိုလ်စိတ်တွေမဝင်နိုင်တော့ဘူးလို့ပြောတယ
်
။ဟောလောကမှာပြဉ္ဉာဏ်တွေရတော့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟောဒီအစုပ်ပိတ်တွေကိုရှင်းပြရမယ်ဆိုတာ။မှန်ပ
ါပါ
။အစုပ်ပိတ်တွေကိုရှင်းတဲ့အခါဘာလို့ရှင်းတယ်ဆိုရင်သတုတ္တတိပ္ပခာနေတုသုပ္ပတိထိတာစိတ်တာတတိပ္ပခာအာယုန်၄ပုံမှာ၄ပါးပုံမှာတတိဆိုင်ရတတိပ္ပခာအာယုန်၄မျိုးဆိုတာအာရုံသိတဲ့အတိုင်းကာယဝေဒနာစိတ်တာကာယဆိုတာကိုယ်ခန္ဓာကိုယ်နော်ရုပ်ခန္ဓာကိုယ်ထွက်လေဝင်လေဆိုတာလည်းကာယပဲနော်မျက်စိတို့နားတို့နှာခေါင်းတို့လျှာတို့ကိုယ်ခန္ဓာကိုယ်မှာရှိရတဲ့အကုန်ကာယကိုခေါ်တယ
်။
တွာရနာရဒုက္ခဆာနာကာယလို့ခေါ်တယ်။အဲဒီကာယပေါ်မှာအာယုဆိုင်ပြီးတတိထားပြီးတော့၄ချင်းယူတာတစ်ခုကာယနုပတနာလို့ခေါ်တယ်။ဒါသတိပ္ပဏတစ်ခုမှန်ပ
ါ
ဗျာ။ဝေဒနာဆိုတာအင်းကောင်းတာခံစားရတယ်မကောင်းတာခံစားရတယ်စိတ်ထဲမှာဖြစ်ပေါ်လာတာပျော်တာပြင်းတာလို့စိတ်ညစ်တာလို့စိတ်ပျော်တာလို့ဆိုတဲ့စိတ်ရဲ့ခံစားမှုတွေကိုဝေဒနာလို့ခေါ်တယ်။အဲဒီဝေဒနာတွေကိုရှုမြင်သုံးသပ်တာဝေဒနာဥပါဒ်။မှန်ပ
ါ။
အဲဒီခါတရံကျတော့ကိုယ်စိတ်ကိုပြန်ကြည့်ရင်ဘာစိတ်တွေကလောဘတွေဖြစ်နေသလားဒေါသတွေနဲ့ဖြစ်တတ်သလားနော်အမြဲတမ်းလောဘဖြစ်တတ်သလားဒေါသတွေဖြစ်တတ်သလားသို့မဟုတ်လောဘဒေါသတွေပြင်းနေတတ်သလားဆိုတာကိုယ်စိတ်တွေကိုအမြဲတမ်းရှုမြင်သုံးသပ်ကြည့်ရင်စိတ်ခံဥပါဒ်။အဲဒီကနေပြီးတော့ကျန်တဲ့ဓမ္မတွေကိုရှုမြင်သုံးသပ်တာဆိုတော့ဓမ္မဥပါဒ်နာအော်တတိပ္ပဏတရား၄ပါးတတိပ္ပဏတရား၄ပါးပေါ်မှာတတိကို၄ချက်ပွားများအထောက်အမဲ့ဉာဏ်ဖြစ်ဖို့ဆိုအဲဒီလို၄ချက်ပွားများလိုက်ပြီးတဲ့နောက်မှာအသိဉာဏ်တွေတိုးတက်လာအောင်ဘာလုပ်ရမလဲဆိုဘုဇင်9ပါးပွားတယ်ဘုဇင်9ပါးဆိုတာဟာဘာတွေလဲဆိုတတိတံဘုဇင်ကတတိကို၄ချက်ယူတယ်ခုနတတိ၄ချက်ယူတယ်ဘာဘယ်လို၄ချက်တာလို့ဆိုရင်သင်စသကြည့်လေလူတိုင်းလူတိုင်းဟာ24နာရီတောင်းတာတက်ရှုံနေတာနေတိုင်းပြီးကြတယ
်
မသိဘူးเนาะလူကကိုထိုင်နေတာလဲထိုင်နေလို့မသိဘူးဒီစိတ်ကတခြ
ား
လူကဖြစ်နေတာတခြားအဲ့ဒီရင်လဲအဲ့ဒီလိုမသိဘူးစိတ်ကတောင်းလေးရောက်တွေ့မှာပဲထိုင်ရင်လဲတောင်းလေးရောက်တွေ့နေမှာ နှာခေါင်းကလေရှူနေတာလဲပြန်ပြီးတော့ဟာနှာခေါင်းကလေတွေထွက်နေပါလားဆိုတော့ဘယ်သူမှမစင်ဘူးအဲ့တော့ဗာနဲ့ဥပမာကျူလို့ဆိုအိမ်နှာခေါင်းဖွင့်ပြီးရှောက်လဲနေတာနဲ့တူတယ်ပေါ့
မှန်ပါ
ဘူးခန္ဓာကိုယ်ထဲမှာတတိလုံးအောင်ရှိကိုယ်စိတ်ကကိုယ်ခန္ဓာကိုယ်မှာမရှိဘူးတခြားရောက်တယ်မှန
်
ပါဘူးတရားနာနေတဲ့ချိန်တောင်အိမ်ရောက်နေတယ်လူရောက်ချင်ရောက်တယ်ပြောလို့မရ
မှန်ပါဘူ
းအဲ့ဒီလိုတတိနဲ့လူနဲ့ဟာမတွဲမိပဲနဲ့ဖြစ်နေတာအဲ့ဒါကိုတွဲအောင်ကြိုးစားပြီးတော့လုပ်တာကိုတတိတံကိုဆက်လုပ်မှန်ပါဘူ
း
တွဲထားမှသူကသိတာသေးသေးချာချာတတိဆိုင်မှာအမှန်တရားဆိုတာသိတယ်အဲ့လိုတတိရှိပြီးတော့ဘာလို့အောင်လဲဓမ္မဝိစီယအလေးနဲ့ထားပြီးတော့ဆင်ញင်ရမယ်လေ့လာရမယ်ကြည့်ရှုပါဆင်ញင်သုံးသပ်ပြီးတော့ကြည့်ရှုပြီးအဖြစ်ဖြစ်ထုံးနိုင်မှသိအဲ့လိုထုံးဖို့အတွက်ဘာလို့အောင်ဝိရိယကြိုးစားရအဲ့လိုကြိုးစားတဲ့အခါအဖြစ်တွေ့လာပြီဆိုရင်ပီတိစိတ်နှက်ဆရာတွေဖြစ်လာမယ်ဟောအဲ့လိုကြိုးစားရစိတ်နှက်ဆရာတွေဖြစ်လာတော့ဘာဖြစ်လို့ခန္ဓာကိုယ်မှာစိတ်ကျဉ်းနှံ့မှုကိုအကြောင်းပြုပြီးတော့စိတ်နှလုံးနဲ့အေးချမ်းနေကိုအေးချမ်းမှုတွေဖြစ်လာတယ်။စိတ်အေးချမ်းမှုကိုအေးချမ်းမှုကိုအကြောင်းပြုပြီးစိတ်လေးကတည်ငြိမ်လာတယ်။တည်ငြိမ်လာပြီးအလုံးတည်ငြိမ်တဲ့အလုံးလုံးပေါ်နိုင်တယ်။ပတ္တတိသမာဓိဥပေက္ခာဆိုဘုဆင်ခေါ်တာပါ။အဲ့ဒီခဏဘာလုံးအလုံးတည်ငြိမ်တဲ့လုပ်ပြီးဆိုရင်ချိုးချတဲ့အဉ္စဉ်တစ်ခုရ။ဖျားဖြစ်တယ်ဆိုတာအဲ့ဒီအဉ္စဉ်နဲ့သွားတာ။ရဟန္တာဖြစ်တယ်ဆိုတာလည်းအဲ့ဒီအဉ္စဉ်နဲ့ပဲသွားတယ်။တော်တာဘာဖြစ်ချင်တယ်အဲ့ဒီချင်းချင်းပဲရှင်သာရိပုတ္တရာရှင်ဗျာတဲ့ဒီခန္ဓာမျိုးလေးဟာတရားတော်တွေဆွဲထားတယ်လို့ပဲတဏှာဟောကလွတ်ဖို့သွားတဲ့လမ်းဟာဒီတလမ်းလေးပဲရှိပါတယ
်
ဒီဝရဏတရားလေးကိုဖယ်ရှားမယ်ဖယ်ရှားတဲ့အခါမှာတတိအာယုလေးဘောပေါ်မှာတတိထားပြီးတော့ဘုရင်ခုနမှာမိမိတဏှာရဲ့မိမိတဏှာမှာရှိတဲ့တရားတွေကိုတိုးမြင့်ပြီးအသိဉာဏ်ရအောင်လုပ်တာဟာဖျားဖြစ်ဖို့ပစ္စေကံဝရဖြစ်ဖို့ရဟန္တာဖြစ်ဖို့တဏှာဥက္ကလုံးဖို့ဆိုဒီလမ်းကြောင်းကြီးတစ်ခုတည်းကပဲသွားနေတာဒါကြောင့်မို့လို့တပည့်တော်ကအရှင်ဘုရားတဲ့တာရဲပုဂ္ဂိုလ်လည်းမရှိဘူးဟုတ်တယ်လေအရှင်ဘုရားလိုပဲဖြစ်မှာပဲနော်ဒီလိုဆိုလိုတာပေါ့အရှင်ဘုရားတဲ့တာရဲပုဂ္ဂိုလ်လည်းလောကမှာမပေါ်ခဲ့ဘူးအရှင်ဘုရားတဲ့တာရဲပုဂ္ဂိုလ်လည်းတော့ပေါ်မှာမဟုတ်ဘူးအခုလည်းပဲမရှိဘူးကြာကသူရောတာမှန်ဘူးလား
မှန်ပါဘူး
အားလုံးကဒီလမ်းကြောင်းမှာသွားတာဆိုတော့ဘယ်သူဘယ်သူသားလဲလို့ပြောလို့ရ
မရပါဘူ
းအားလုံးကဒီလမ်းကြောင်းမှာဒီပဲသွားတာအားလုံးဒါကြောင့်မို့လို့တပည့်တော်ဒီစကားပြောတာပါလို့ဖြည့်ရှင်းလိုက်တဲ့အခါမြတ်စွာဘုရားကသာဓုခေါ်တယ်သာဓုခေါ်ပြီးဒီတရားကိုမပြတ်ခေါ်ပြီးပါတဲ့ဒါမှသာလဲဘုရားဆိုတဲ့အပေါ်မှာလူတွေတန်တရားဖြစ်နေတဲ့ပုဂ္ဂိုလ်တွေကတန်တရားကျင့်တော်နေတယ်။အမှန်နဲ့အတိညာဉ်ဆိုတာရတာအလကားကနေရလာတာမဟုတ်ဘူး။လူတိုင်းလူတိုင်းမှာတို့တည်းတွေလည်းဒီချက်စဉ်ကိုချက်မယ်ဆိုရင်ကိုယ်အစဉ်တန်းလိုက်ကိုယ်အတိညာဉ်တွေရကြမှာပဲလို့ဒီလိုမှတ်ယူချင်ရတယ်
။ဟုတ
်ပါဘူး။အဲဒါကြောင့်တရားချက်ကင်ပြောစဉ်ပြိဿပေါ့လို့ယဘုရားအပေါ်စင်္သာရိပုတ္တရာယုံကြည်မှုဟာအတိညာဉ်နဲ့ပတ်သက်တဲ့ယုံကြည်မှုဖြစ်ပြီးပြိဿဘုရားတို့တွင်လေဘုရားကိုယုံကြည်တဲ့အခါမှန်ကန်တဲ့အသိဉာဏ်နဲ့ယုံကြည်ဖို့လိုအပ်တယ်။မာယွဲ့တဲ့အသိဉာဏ်နဲ့ယုံမာယွဲ့တဲ့အသိတထာနဲ့ယုံကြည်မယ်ဆိုရင် blind faith ဆိုတဲ့အတိုင်းမျက်ကန်းယုံကြည်မှုကိုမျိုးဖြစ်သွားတာတဲ့ပေါ့။မှန
်ပါဘ
ူး။အေးအဲ့ဒါမျိုးမဖြစ်အောင်တရားကိုကိုယ်ပဲသိကတ်တယ်ဆိုတဲ့နေရာမှာမှန်ကန်တဲ့ယူရချက်တွေနဲ့ကိုယ်ကိုသိကတ်ပြီးမှန်ကန်တဲ့အသိတရားတွေရရှိတာကျင့်ကြံကြိုးကုပ်အားထုတ်တော်မူနိုင်ရပါစေကုန်သတည်း။